Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါဒေါက်တာရှင်များရှင် VOA American တန်ရဲ2020ခုနှစ်နိုဝင်ဘာလ10ရက်တနင်္လာညပိုင်း VOA မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်ပေးနေပါတယ်ရှင်လိုင်းဒိုမီတာ1925 32ကနေဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်VOA Radio အစီအစဉ်တွေကိုရုပ်သံနဲ့လည်းဖြည့်ဆွက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။ VOA ရဲ့ Facebook စာမျက်နှာ VOA Burmese News နဲ့ VOA ရဲ့ website စာမျက်နှာ burmese.voanews.com တို့ကနေရှုစားနားဆင်နိုင်ပါတယ်။ဒီကနေ့ညအတွက်အစီအစဉ်တွေကိုတော့ကျွန်မများသတင်းအောင်ကတာဝန်ယူတင်ဆက်ပေးပါမယ်ရှင်
။လက်ရှိအချိန်မှာအခုတိကျတိုင်းပဲကျွန်တော်တို့ကဒီကြားကာလအနေထားနဲ့တော်လန်နေဇဲကာလဒီမှာဖြစ်တဲ့အတွက်ကြောင့်မလို့အနာဂတ်ကာလရဲ့ဘယ်လိုအခြေအနေမျိုးမှာဖြစ်မယ်ဆိုတဲ့အမျိုးကတော့အခုကျွန်တော်တို့အတိအကျပြောလို့ကျွန်တော်မရနိုင်ဘူး။
ဟုတ်ကဲ့ပါရှင်လက်ရှိမှာအခက်အခဲအတားအဆီးတွေရှိနေပေမဲ့မြန်မာနိုင်ငံမှာ Federal Democracy ပြည်ထောင်စုပေါ်ပေါက်လာဖို့တိုင်းရင်းသားတွေနဲ့ညှိနှိုင်းဆောင်ရွက်သွားမယ့်အကြောင်းကို November 10ရက်မြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပခဲ့တဲ့တစ်နှစ်ပြည့်တဲ့နေ့မှာ NLD ပါတီဗဟုအလို့အမှုဆောင်အဖွဲ့ပြောခွင့်ရဦးအောင်ကြည်ညွန့်ကပြောသွားတာပါဒီသတင်းနဲ့အတူ2020ရွေးကောက်ပွဲတစ်နှစ်ပြည့်မဲဆန္ဒရှင်လူငယ်တွေရဲ့အနာဂတ်မျှော်လင့်ချက်ကချင်ပြည်နယ်ဟိုပင်မြို့လေပြစ်ခတ်မှုရှမ်းပြည်နယ်ကစစ်ဘေးဒုက္ခသည်တွေအခက်အခဲထိုင်းမြန်မာရွှေ့ပြောင်းအလုံသမားတွေတရားဝင်ခေါ်ယူမဲ့အကြောင်းစတဲ့သတင်းပေးပို့ချက်တွေနဲ့အတူအပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးပို့ရှိပါတယ်။အခုအရင်ဆုံးတော့ဒီကနေ့အတွက်နောက်ဆုံးရသတင်းတွေကိုဦးတင်မောင်တန်းနဲ့ကိုအောင်မြတ်သူတို့ကပြောပြပေးပါမယ်ရှင
်။စစ်မှန်ပြည်အားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်သွားဖို့အမေရိကန်နိုင်ငံသားဝင်ကြီးအက်တော်နီဘလင်ကင်ကမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့တောင်ပြိုကမ်းပြိုရွေးကောက်ပွဲနိုင်နှစ်ပတ်လည်နေ့မှာအာဏာသိမ်းစစ်ကောင်စီကိုတောက်ဆိုလိုက်ပါတယ်။2020နိုဝင်ဘာ10ရက်နေ့ရွေးကောက်ပွဲမှာမျိုးသားဒီမိုကရေစီအဖွဲ့ချုပ်က498နေရာရှိတဲ့အနက်396နေရာကိုအနိုင်ရရှိခဲ့ပါတယ်။တိုင်းပြည်မှာဒီမိုကရေစီပြန်လည်အသက်ဝင်ရေးလူခွင့်ရေးတွေလေးစားရေးနဲ့တရားဥပဒေစိုးမိုးရေးအတွက်လှုပ်ရှားနေကြတဲ့အသက်ပေးကြဆုံးသွားသူအပြစ်မဲ့ပြည်သူ1300ကျော်အပါအဝင်မြန်မာပြည်သူတရက်လုံးကိုကျွန်တော်တို့ဂုဏ်ပြုလိုက်ပါတယ်လို့နိုင်ငံရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောလိုက်ပါတယ်။ဥရောပသမဂ္ဂကလည်း NLD ရွေးကောက်ပွဲနိုင်နှစ်ပတ်လည်နေ့မှာကြီးညာချက်ထောင်ထုတ်ပြန်ပြီးစစ်ကောင်စီရဲ့အာဏာထိန်းအစိုးရအသွင်ဆောင်မှုနဲ့တရားဝင်မှုမရနိုင်တဲ့အကြောင်းမြန်မာလက်နက်ကိုင်တပ်ဖွဲ့တွေရဲ့လူခွေးချိုးဖောက်မှုတွေကိုပြင်းထန်စွာရှုတ်ချကြောင်းအစမတိုင်အင်အားသုံးတိုက်ခိုက်မှုများနဲ့ရန်လုံမှုများကိုချက်ချင်းအဆုံးသတ်ဖို့တောင်းဆိုကြောင်းနဲ့အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့ပြည်သူ့လွှတ်တော်ကိုယ်စားပြုကော်မတီ CRPH တို့အပါအဝင်အားလုံးပါဝင်တွေ့ဆုံဆွေးနွေးဖို့တိုက်တွန်းသွားပါတယ်။ပြည်သူလူထုရဲ့အခွင့်အာဏာကိုပြည်သူတွေထံပြန်လည်အနည်းနိုင်ဖို့ရွေးကောက်ပွဲရလဒ်ကိုလိကျူရှုပြီးအကြမ်းဖက်အာဏာသိမ်းထားတဲ့ဆင်အာဏာရှင်စနစ်အောက်ကနေအပြည့်တိုင်လွတ်မြောက်ပြီး Federal Democracy စနစ်ပေါ်ပေါက်လာတဲ့အထိလူထုနဲ့အတူဆက်လက်အားထုတ်ကြိုးပမ်းသွားမယ်ကြောင်းပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲအများစုအနိုင်ရခဲ့တဲ့မျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကဒီကနေ့ကြေညာချက်ထုတ်ပြန်လိုက်ပါတယ်။
နိုင်ငံတော်အတိုင်ပင်ခံဒေါက်အောင်ဆန်းစုကြည်ဆွဲချက်တင်ခံထားတဲ့တဘောဘီအန်အန်ဆိုင်ရာစီမံခန့်ခွဲမှုဥပဒေချိုးဖောက်တဲ့ဆိုတဲ့အမှုတွေအတွက် NLD နိုင်ငံကဦးဝင်းထိန်အပါအဝင်သက်သေထွက်ဆိုမဲ့သူစည်းရင်းကိုဒီကနေ့တရားရုံးမှာတင်ပြလျှောက်ထားခဲ့တယ်လို့စုံစမ်းသိရှိရပါတယ်။နေပြည်တော်တရားရုံးမှာတနင်္လာနေ့တိုင်းစစ်ဆေးနေတဲ့သမ္မတဦးဝင်းမြင့်ရဲ့တဘောဘီအမှုတမှုနဲ့ဒေါက်အောင်ဆန်းစုကြည်ရဲ့အမှုသုံးမှုကိုဒီကနေ့မှာကြားနာစစ်ဆေးခဲ့ရမှာတဘောဘီအမှုအတွက်ဒေါက်အောင်ဆန်းစုကြည်ဘက်ကနေသက်သေလိုက်မဲ့နာမည်စည်းရင်းတင်သွင်းခဲ့တာပါ။နိုင်ကဦးဝင်းထိန်ကိုတက်တည်ထွက်ဆိုဖို့ဒေါက်အောင်ဆန်းစုကြည်ရဲ့ရှေ့နေတွေကရှောက်ထားခဲ့ပေမဲ့ကြားသူကြီးကလက်ခံမခံဆိုတာမသိရသေးပါဘူး။ပြီးခဲ့တဲ့တင်းလာနေ့နိုဝင်ဘာလ10ရက်နေ့တုန်းကတဘောဘီအမှုကြားနာစစ်ဆေးခဲ့စဉ်ကတော့ဒေါက်အောင်ဆန်းစုကြည်ကိုယ်တိုင်တက်တည်ထွက်ဆိုခဲ့ပါဗျ။ဒီကနေ့စစ်ဆေးတဲ့အမှု၃မှုကိုနိုဝင်ဘာလ15ရက်နေ့မှာဆက်လက်ကြားနာဖို့ရုံချိန်ပေးထားပါဗျ။လက်ရှိမှာဒေါက်အောင်ဆန်းစုကြည်ဟာအာဒီလိုက်စားမှုနိုင်ငံတော်လိုအပ်ချက်ဥပဒေချိုးဖောက်မှုစတဲ့အမှုတွေပါဝင်အမှုပေါင်း17မှုကိုရင်ဆိုင်နေရပါတယ်ခင်ဗျာ။
နဇီမ်ချာတရင်တော်များအဖွဲ့အင်္ဂလိပ်လိုတို့အပြင် RSF အဖွဲ့ကမြန်မာတရင်တော်မတ်ကေဇွန်နွေးကိုတရင်လို့လက်ခွင့်စုအတွက်အဆိုပြုလိုက်ပါတယ်မတ်ကေဇွန်နွေးနဲ့အတူအဆိုပြုစည်းမနိုင်ငံ7နိုင်ငံကလူနဲ့လူအဖွဲ့အစည်းစုစုပေါင်း12ယောက်ဒါမှမဟုတ်အဖွဲ့တွေပါဝင်ကြပါတယ်တရင်ဆိုင်ရာတတိတည်ရောက်မှုနဲ့တီးခြားလွတ်လပ်စွာဆောင်ရွက်မှုဆိုပြီးဂါနာ3ခုခွဲလူပုဂ္ဂိုလ်ကိုဖြစ်စေတရင်ဌာနကိုဖြစ်စေအဖွဲ့အစည်းကိုဖြစ်စေစုချင်းမြင့်မှာဖြစ်ပါတယ်အစိုးပြုစည်းမှသတင်းလောက်6ယောက်ပါဝင်ပြီးသတင်းဌာနနဲ့သတင်းလောက်များအဖွဲ့6ဖွဲ့လည်းပါဝင်ကြပါတယ်သတင်းလောက်6ယောက်မှာ4ယောက်ကအမျိုးသမီးတွေဖြစ်ကြပြီးမတ်ကီဇွန်တွေက1ယောက်ပါဝင်ပါမြန မြန်မာနိုင်ငံမှာမြေပြင်သတင်းတွေကိုပေးနိုင်အောင်ဆောင်ရွက်ခဲ့တဲ့မတ်ကေဆွန်တို့ရဲ့လှုပ်ဆောင်ချက်တွေဟာသတင်းလွတ်လပ်ခွင့်အတွက်တတိရှိရှိတိုက်ပွဲဝင်နေတင်ဂေတာဖြစ်တယ်လို့ RSS ပြည်သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။အနာသိပ်ပြီး February 26ရက်မှာဖန်ခံခဲ့ရပြီးသူ့ကိုပြန်လွတ်လိုက်တဲ့ July 1ရက်နေ့အထိရက်ပေါင်း124ရက်အထိအကျဉ်းချခံခဲ့ရပါတယ်။မတ်ကေဆွန်တို့လှုပ်လှုပ်ခဲ့တဲ့မြန်မာနိုင်ငံဖွဲ့နဲ့အတူ DPP 7 days မီဇီမာခေတ်တိမီဒီယာနဲ့အခြားဖွဲ့တွေပါဝင်စုစုပေါင်း9ဖွဲ့ကိုစစ်ကောင်စီကလိုင်စင်ရုပ်သိမ်းပိတ်ပင်ခဲ့ပါတယ်။အမေရိကန်သတင်းစာဆရာဒန်နီဖန်စတန်ကိုမြန်မာနောက်ဖွဲ့နဲ့ဆက်ဆက်ပြီးဖန်စီတရားစွဲဆိုခဲ့တယ်လို့ VOA ရဲ့ပြည်နိုင်ဆောင်ပါရှင်ဦးစီသူအောင်မြင့်ပါဝင်သတင်းစာဆရာ120ကျော်ကိုဖန်စီခဲ့တယ်လို့ UNESCO ကထုတ်ပြန်ခဲ့ပြီးခုထိ50ကျော်ဟာအကျဉ်းချခံရဆဲပါ
COVID ကပိနဲ့ပတ်သက်ပြီးကွဲပြားခြားနားတဲ့လေးလာဆန်းစစ်မှုနှစ်ခုဟာပို့ပြီးတော့အလေးနဲ့စဉ်းကျင်စရာဖြစ်လာပါတယ်လီလာမှုတစ်ခုရအများလက်ခံထားတဲ့ကိုဗစ်ကပ်ဘေးကြောင့်လူ၅သန်းသေဆုံးခဲ့ဆိုတဲ့အချက်ဟာရှော့ပေါ်တွက်ဆတာပုံရပြီးတော့ John Hawkins Corona Virus သုတေသနဌာနကမထုတ်ပြန်ခင်နိုဝင်ဘာလ၁ရက်ထက်ကသေဆုံးသူ၅သန်းပြည့်သွားခဲ့ပြီဖြစ်တယ်လို့ဖော်ပြထားပါတယ်။အခြားလေးလာချက်တစ်ခုကတော့ Corona Virus ကရပ်ပောင်90ပြည်တိုင်းလူသန်း90ကူးစက်တယ်ဆိုတဲ့လေးလာဆန်းစစ်ချက်ဖြစ်ပါတယ်။ရိုက်တာသတင်းတရမှာဖော်ပြထားတဲ့တနည်းနည်းပါးလေးလာဆန်းစစ်ချက်အရမှာတော့လက်ရှိကူးစက်မှုမြင့်မားနေတဲ့အချက်ဟာကူးစက်နှုန်းမြင့် Delta မျိုးကွဲ virus ကြောင့်ဖြစ်တယ်လို့ဆိုပါတယ်။ကူးစက်မှုသစ်တွေကနိုင်ငံပေါင်း55နိုင်ငံမှာဆက်လက်မြင့်မားလာနေပြီးရိုက်တာသတင်းတရမှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတော့ကျန်းမာရေးဝန်ထမ်းကဒီကနေ့ညထုတ်ပြန်ချက်ထဲမှာတော့ COVID ဆက်ဆေးသူပေါင်း 26,000 ကျော်မှာပိုးတွေ့သူ969ဦးရှိပြီးတော့ပိုးတွေ့ရကန်နှုန်းက 3.8 ရာခိုင်နှုန်းရှိပြီးသေဆုံးသူက18ဦးရှိပါတယ်။တနင်္ဂနွေပိုးတွေ့သူစုစုပေါင်း 9,855 ဦးမှာစုစုပေါင်းသေဆုံးသူစုစုပေါင်းလဲ 18,839 ဦးရှိပြီဖြစ်ပါတယ်ခင်ဗျာ
VOA American တဲ့ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း 9:00 ကနေ 10:00 ထိ 19.69 kHz 15653ည 19.25 kHz 11683ည5.32 kHz 9335ရို့ဖြင့်စနေတင်းငွေမှာပိုင်းလံမီတာ190 kHz 1505ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်။တင်းလာနေည VOE ရဲ့နောက်ဆုံးရသတင်းတွေကိုဆက်လက်ကြေညာနေပါတယ်။သဘောတူညီချက်ကိုပြန်ပြီးအသက်သွင်းဖို့ဆွေးနွေးနေတာအောင်မြင်ခြင်း2015တုန်းကချုပ်ဆိုထားခဲ့တဲ့သဘောတူညီချက်ကိုပယ်ဖက်နိုင်မယ်မဟုတ်ဘူးဆိုတဲ့အမှတ်ကန်ချက်တွေကိုအမေရိကန်နိုင်ငံကပေးတင်တယ်လို့အီရန်နိုင်ငံကတင်းလာနေကပြောလိုက်ပါတယ်။အီရန်မှာသဘောထားတင်ပါတဲ့တပ္ပရာအီဘရာဟင်ရာအီစီဂျွန်လာကတက်လာပြီးတဲ့နောက်ဝိလေကြောင့်ဘဖြစ်သွားခဲ့တဲ့ဆွေးနွေးပွဲတွေကိုနိုဝင်ဘာလ29ရက်နေ့ဗီယက်နာမှာအမေရိကန်နဲ့အီရန်တို့ပြန်လည်စတင်ဆွေးနွေးကြဖို့ရှိပါတယ်။လွန်ခဲ့တဲ့3နှစ်ကမစ္စတာထရမ့်တပ္ပရာဖြစ်လာပြီးတဲ့နောက်သဘောတူညီချက်ကိုပြန်လည်ရုပ်သိမ်းခဲ့ပြီးအီရန်ပေါ်အရေးယူပိတ်ဆို့ခဲ့ပါတယ်။အမေရိကန်ဟာအီရန်ပေါ်ချမှတ်ထားတဲ့အရေးယူပိတ်ဆို့မှုအလုံးကိုရုပ်သိမ်းခဲ့ပြီးအဲဒီလိုရုပ်သိမ်းရမှာလဲဟော့မုတ်စစ်ဆေးလို့ရတဲ့ဖြစ်စဉ်တွေရှိရမှာဖြစ်တယ်လို့သဘောတူညီချက်မြောင်းတဲ့ရောက်သွားခဲ့ရတဲ့ကိုအမားကိုကိုအတိမတ်ပြရမယ်လို့အီရန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဆအီကာတိဇယ်ရီကပြောပါတယ်အီရန်ရဲ့နျူကလ িয়ার ဆွေးနွေးပွဲကောင်းဆောင်အလီဘက်ဂရီကာနီဟာသဘောတူညီချက်ကိုလက်မှတ်ရေးထိုးခဲ့တဲ့ဥရောပသုံးနိုင်ငံကိုနိုင်ငံရဲ့ဝန်ကြီးဌာနဒုတိယဝန်ကြီးအဖြစ်ဒီဘတ်တွင်မှာခီးထွက်နိုင်မယ်လို့ပြောရေးဆိုခွင့်ရှိတဲ့သူကပြောပါတယ
်။ Iraq ဝန်ကြီးချုပ်ကိုပြစ်မှတ်ထားတဲ့လုံခြုံမှုမအောင်မြင်ဖြစ်ခဲ့ပြီးတဲ့နောက်မှာ Iraq ရွေးကောက်ပွဲနောက်ပိုင်းနိုင်ငံရေးတင်းမာမှုတွေပိုပြီးတော့ရှိလာပါတယ်။ပြီးကြတဲ့လက Iraq နိုင်ငံမှာကျင်းပပြီးစီးခဲ့တဲ့ရွေးကောက်ပွဲအတွင်းမှာ Iran ကျော်ရောနောက်ခံပြီးတဲ့စစ်သွေးကြော်တွေအကြီးကျယ်ရှုံးနေခဲ့တာပါ။လုံခြုံမှုအတွင်း Iraq ဝန်ကြီးချုပ် Mustafa al-Katimi ကိုမထိခတ်ခဲ့ပေမဲ့လုံခြုံရေးခွန်ဦးကတော့ထိခတ်ဒဏ်ရာရခဲ့တယ်လို့ Iraq အရာရှိနှစ်ဦးကဆိုပါတယ်။နောက်ပိုင်းမှာအီရတ်ဝန်ကြီးချုပ်ကရုံးမြင့်တန်ကြားမှာပြန်လည်ပေါ်ထွက်လာခဲ့ပါတယ်။သူ့ရဲ့ဘဲလက်ကိုတော့ပတ်တီစီလာတဲ့ပုံမျိုးတွေ့ရပြီးတော့တည်ငြိမ်တော့ရှိခဲ့ပါတယ်။ဒီတိုက်ခတ်မှုနဲ့ပတ်သက်ပြီးတော့သမ္မတဂျိုးဘိုက်ဒန်အပါအဝင်နိုင်ငံတော်တော်များကရှုတ်ချခဲ့ပါတယ်။သမ္မတဘိုက်ဒန်ရဲ့ထုတ်ပြန်ချက်ထဲမှာတည်ငြိမ်ပြီးတော့ချင်းချင်းချင်းတုံ့ပြန်မှုတောင်းဆိုထားတဲ့အီရတ်ဝန်ကြီးချုပ်အယ်ကာတီမီရဲ့ဦးဆောင်မှုကိုလည်းတလေးလေးစားဖော်ပြထားပါတယ်။တနင်္ဂနွေတိုက်ခတ်မှုအတွက်ဘယ်သူဘယ်ဝါဆိုတာကိုတော့ထုတ်ပြောပြောဆိုခြင်းမရှိသေးပါဘူး။လက်ရှိဝန်ကြီးချုပ်ကာတီမီပေါ်လူသိရှင်ကြားချင်းချောက်ခဲ့မှုတဲ့အီရန်နောက်ခံစစ်သွေးကြော်တွေပေါ်တော့တန်လျာရှိပေမဲ့သူတို့ကတော့ငင်းဆိုတာပါတယ်ခင်ဗျာ
ကယ်လီဖိုးနီးယားပြည်နယ်ကဗလီကိုစုံစမ်းထောက်လွှတ်ခဲ့တာနဲ့ပတ်သက်ပြီးအမေရိကန်ဆိုရကနိုင်ငံတော်ရှိုးဝက်ချက်ခေါင်းစဉ်အောက်မှာအကာအကွယ်ရမရအမှုကိုတရားလွတ်တော်ချုပ်ကတနင်္လာနေ့မှာစတင်ကြားနာပါတယ် FBI ခေါ်အမေရိကန်ဖက်ဒရယ်ဆိုရစုံစမ်းထောက်လွှတ်ရေးဘူရိုကိုမွတ်စလင်၃ယောက်ကလွန်ခဲ့တဲ့10နှစ်ကတရားစွဲဆိုခဲ့တဲ့အမှုဖြစ်ပါတယ် FBI ကအစ္စလမ်ဘာသာကိုကူးပြောင်းတယ်လို့ပြောတဲ့လူတယောက်ကိုအသုံးပြုပြီးမ မွတ်စလင်အသိုက်အဝန်းနဲ့ဗလီကိုစုံစမ်းထောက်လှမ်းခဲ့တာဖြစ်ပါတယ်။နိုင်ငံခြားထောက်လှမ်းရေးဥပဒေအရ FBI ကဘလို့စုံစမ်းထောက်လှမ်းခဲ့တယ်ဆိုတဲ့သတင်းချက်လက်တွေကိုထုတ်ဖော်ဖို့ညှင်းဆိုခဲ့တာပါ။ဒါပေမဲ့အဲ့ဒီဥပဒေကိုအသုံးပြုတာဟာဖွဲ့စည်းပုံကပေးထားတဲ့ဘာသာရေးဆိုင်ရာလွတ်လပ်ခွင့်ကိုချိုးဖောက်တာဖြစ်တယ်လို့တရားစွဲဆိုသူတွေကပြောပါတယ်။အသွင်ယူ FBI စုံနောက်ကအကြမ်းဖက်ကြီးအကြောင်းလိုက်လံမေးမြန်းစဉ်ကလေးကသူ့ကိုမသင်္ကာပွဲလူတယောက်အဖြစ်အစွဲကိုအကြောင်းကြားခဲ့ပြီးဖြစ်တယ်လို့ကယ်လီဖိုးနီးယားမွတ်စလင်တွေကတော့ပြောကြပါတယ်
။တရုတ်မျိုးသမီးဝမ်ယီပိုင်ဟာသူမရဲ့6လကြာအာဂသခီးစဉ်ရဲ့တစိမ့်တစ်ပိုင်းအဖြစ်နိုင်ငံပိုင်အာဂသစကမ်းမှာလမ်းလျှောက်ထွက်ခဲ့ပြီးသူမအာဂါသတဲ့လမ်းလျှောက်တဲ့ပထမဦးဆုံးတရုတ်အမျိုးသမီးတူဖြစ်လာပါတယ်။ဝမ်နဲ့အဖော်အာဂါသယင်မူဇိုင်ဇန်ဂျန်ဟာပင်မအာဂါသစကန်ကနေထွက်ပြီးတော့6နိုင်ကြာမြင့်တဲ့ကရိယာတက်ဆင်မှုတွေပြုလုပ်ခဲ့ပြီးအာဂါသစကန်ရဲ့ဆက်ရုပ်လက်တံတွေကိုလည်းစမ်းသပ်ခဲ့ပါတယ်။ဇိုင်ကလွန်ခဲ့တဲ့73နှစ်ကအာဂါသတဲ့လမ်းလျှောက်ခဲ့ပြီးဝမ်ကတော့မကြာသေးမီကမှစမ်းသပ်အာဂါသစကန်စီကိုထွက်လာသူပါ။သူတို့ရှိရာစီကိုပြီးခဲ့တဲ့အော်တိုဘာလ16ကလည်းတတိယမြောက်အာဂါသတရေတူရောက်ရှိခဲ့ပါသေးတယ်။သူတို့သုံးဦးဟာအာဂါသစကန်ချဲထွင်ဖို့အတွက်ကရိယာတွေကိုတက်ဆင်ကြဖို့ရှိပြီးတစ်ချိန်တည်းမှာပဲသူတို့ရဲ့အာဂါသစကန်ထဲမှာနေထိုင်မှုအခြေအနေတွေကိုစမ်းသပ်မှုပြုလုပ်သွားမှာဖြစ်ပါတယ်။တရုတ်စစ်တပ်ကလုပ်တဲ့အာဂါသအစီအစဉ်တွေမှာလာမယ့်နှစ်နှစ်အတွင်းအာဂါသသူရဲတော်တော်များများကိုအာဂါသစကန်စီကိုပို့ဖို့ရှိပါတယ်။လက်ရှိသူတို့သုံးဦးရဲ့အာဂါသခီးစဉ်ကိုတော့တရုတ်အာဂါသတရေတွေရဲ့အရှိအကြာဆုံးခီးစဉ်တစ်ခုအဖြစ်ရေးဆွဲထားခဲ့ပါတယ်ခင်ဗျာ။
ဒီကနေ့ညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုဥတည်မောင်တန်းနဲ့ကိုအောင်မြတ်သူတို့ပြောပြပေးကြရပါရှင်။အခုထုတ်လွှင့်ပေးနေတဲ့ VOE Radio အစီအစဉ်တွေကို VOE ရဲ့ Facebook စာမျက်နှာ VOE Burmese News နဲ့ VOE ရဲ့ website စာမျက်နှာ burmese.voanews.com တို့ကနေလည်းအခုကျမတို့အသံလွှင့်နေတဲ့အချိန်နဲ့တပြေးညီရှုစားနှားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့တင်းလာညပိုင်းအတွက်နောက်ဆုံးရသတင်းတွေကိုတင်ပြပေးခြင်းပါတယ်။ဒီကနေ့နိုဝင်ဘာလ10ရက်နေ့ဟာမြန်မာနိုင်ငံမှာအထွေထွေရွေးကောက်ပွဲကျင်းပခဲ့တဲ့တစ်နှစ်ပြည့်တဲ့နေ့ဖြစ်ပါတယ်။လက်ရှိမှာအခက်အခဲအတားအဆီးတွေရှိနေပေမဲ့ဆီယနာရှင်စနစ်အောက်ကအပြီးတိုင်လွတ်မြောက်ဖို့နဲ့ Federal Democracy ပြည်ထောင်စုပေါ်ပေါက်လာဖို့တိုင်းရင်းသားတွေနဲ့ညှိနှိုင်းဆောင်ရွက်သွားမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီကပြောကြားလိုက်ပါတယ်။အတားအဆီးတွေကိုကျော်လွှားနိုင်မယ့်နည်းလမ်းတွေကိုရှာဖွေကြိုးစားသွားမှာဖြစ်တယ်လို့လည်းဗဟိုအလုံးအမှုဆောင်အဖွဲ့တာဝန်ရှိသူက VOA ကိုပြောပါတယ်။ရန်ကုန်ကပေးပို့တဲ့ဒီသတင်းအပြည့်အစုံကိုတော့ကိုသားညွန်ဦးကပြောပြပေးပါရှင
်။2010ထွေထွေရွေးကောက်ပွဲကျင်းပတာဒီကနေ့နိုဝင်ဘာလ10ရက်နေ့မှာတစ်နှစ်ပြည့်ပါတယ်။ဒီအထိမ်းအမှတ်နဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကကြေညာချက်ထုတ်ပြန်လာမှာမဲဆန္ဒနဲ့အားလုံးရဲ့82ရာခိုင်နှုန်းကျော်ကို NLD ပါတီကအနိုင်ရအောင်မဲပေးခဲ့တဲ့ပြည်သူတွေကိုကျေးဇူးတင်တဲ့အကြောင်းဖော်ပြထားပါတယ်။မဲစည်းမားတယ်ဆိုတာကိုအကြောင်းပြပြီးတော့စစ်ကောင်းဆောင်တချို့ကလက်နက်အားကိုးတဲ့နိုင်ငံတော်အာဏာကိုဥပဒေမဲ့လူယူခဲ့တယ်လို့လည်းထုတ်ပြန်ချက်မှာရေးပါတယ်။NLD ပါတီအနေနဲ့ပြည်သူတွေရဲ့အခွင့်အာဏာကိုပြည်သူတွေစီကိုပြန်အပ်နှံ့နိုင်မှုဆရာနာရှင်စနစ်အောက်ကလွတ်မြောက်ဖို့နဲ့ Federal စနစ်ပေါ်ထွန်းလာဖို့ပြည်သူလူထုနဲ့အတူတာဝန်တွေကိုဆက်ပြီးတော့ထမ်းဆောင်သွားမယ်လို့လည်း NLD ပါတီကကတိပြုထားပါတယ်မြန်မာနိုင်ငံမှာ Federal Democracy ပြည်အောင်စုပေါ်ပေါက်လာအောင်လုပ်သွားမှာဖြစ်တယ်လို့ပါတီရဲ့ဗဟိုအလုံးမှုဆောင်အဖွဲ့ကပြောခွင့်ရတူဖြစ်တဲ့ဦးအောင်ကြည်ညိုက VOA ကိုပြောပါတယ
်လက်ရှိအချိန်မှာအခုတည်တဲ့အတိုင်းပဲကျွန်တော်တို့ကဒီကြာကာလအနေထားနဲ့တော်လန်နေစေကာလဒီမှာဖြစ်တဲ့အတွက်ကြောင့်မလို့အနာဂတ်ကာလရဲ့ဘယ်လိုအခြေအနေမျိုးမှာဖြစ်မယ်ဆိုတဲ့အမျိုးကတော့အခုကျွန်တော်တို့အတိအကျပြောလို့ကျွန်တော်တို့မရနိုင်သေးဘူး။ဒါမှမဟုတ်ကျွန်တော်တို့ဒီမှာ NUCC ကနေပြီးတော့ချာတာရေးဆွဲထားပြီးတဲ့အခါမှာစစ်ကောင်စီမရှိတော့ဘူးဆိုတဲ့နောက်ပိုင်းပေါ်ပေါက်လာတဲ့အခင်းကြီးအပေါ်မှာမူတည်ပြီးတော့မြန်မာနိုင်ငံမှာတကယ် Federal Democracy ဖြစ်ဖို့ရတဲ့တိုင်းရင်းသားတွေနဲ့အများဆုံးညှိနှိုင်းပြီးတော့ဆောင်ရွက်သွားရမယ်။အခြေခံလမ်းကြောင်းအတိုင်းပဲသွားမယ်။ဘယ်လိုအသေးစိတ်တွေဖြစ်မလဲ။ဘယ်လိုအသေးစိတ်တွေဆောင်ရွက်မလဲဆိုတာတော့အခုချိန်မှာပြောလို့မရသေးဘူးပေါ့လေနော်
။လက်ရှိမှာဥက္ကဋ္ဌဒေါန်ဆန်းစုကြည်ပါဝင် NLD ပါတီရဲ့ထိတ်တန်းခေါင်းဆောင်တွေဖမ်းဆီးခံထားတရားစွဲဆိုခံရပါတယ်။ဒီလိုအချိန်မှာပြီးထားတဲ့ဂရီတိုင်းလက်တွေ့လုံနိုင်ဖို့အတားအဆီးတွေကိုဘယ်လိုကျော်လွှားနိုင်မှာပါလဲ
ဒီအတားအဆီးတွေရှိနေတာကိုလည်းသိတယ်ဒါကြောင့်မလို့ဒီအတားအဆီးတွေရဲ့ဂျာတွေရနေပြီးတော့ဘယ်လိုကျော်လွှားပြီးတော့ဆောင်ရွက်သွားမလဲဆိုတဲ့နည်းလမ်းနဲ့ကျွန်တော်ဆက်ပြီးသွားနေမှာအခုလုံနေတာကအတားအဆီးမရှိလို့လုံနေတာမဟုတ်ဘူးအတားအဆီးရှိတဲ့ဂျာတွေကနေပြီးတော့ကျော်လွှားဆောင်ရွက်နေတာဖြစ်တဲ့အတွက်ကျွန်တော်တို့ကအတားကိုကြာနေပါပြီလို့ပါတယ
်ဖေဗူလာ10ရက်နေ့ကစစ်တပ်အာဏာသိမ်းပြီးတဲ့နောက်ရွေးကောက်ပွဲမှာအနိုင်ရထားတဲ့ NLD လွှတ်တော်ကုစရေတွေစုပေါင်းပြီးတော့ပြည်သူ့လွှတ်တော်ကုစားပြုကော်မတီ CRPH ကိုဖွဲ့စည်းခဲ့ကြပါတယ်2020ရွေးကောက်ပွဲရလဒ်ကိုဖျက်သိမ်းခဲ့တဲ့စစ်ကောင်စီကတော့ရွေးကောက်ပွဲအစ်လုပ်ပေးမယ်လို့ကတိပြုထားပါတယ်စစ်ကောင်စီခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်ကလည်းနိုင်ငံရေးပါတီတချို့နဲ့ပြီးခဲ့တဲ့ရက်ပိုင်းအတွက်မှာတွေ့ဆုံပြီးတော့လွှတ်တော်ထဲမှာအချိုးကျကုစားပြုနိုင်တဲ့ PR စနစ်ပေါ်ပေါက်လာဖို့ကြိုးပမ်းနေပါတယ် ပီယာစနစ်ဟာဖွဲ့စည်းပုံအခြေခံဥပဒေကိုမဆန့်ကျင်ဘူးလို့လဲစစ်ကောင်စီလက်ထက်မှာတင်ခန့်နဲ့ရွေးကောက်ပွဲကော်မရှင်ဦးထားဦးသိန်းစိုးကတောက်ကြနေကတွေ့ဆုံပွဲကိုတက်လာတဲ့နိုင်ငံရေးပတိတချို့ကိုပြောခဲ့ပါတယ်မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေချက်ချင်းရပ်ဖို့မတရားဖမ်းဆီးခံရသူတွေချက်ချင်းပြန်လွှတ်ဖို့ဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်လည်ဖော်ဆောင်ပေးဖို့ဆရာနာရှင်ကိုတောင်းဆိုတဲ့အကြောင်းရွေးကောက်ပွဲတစ်နှစ်ပြည့်တဲ့ဒီနေ့မှာအမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကကြေညာချက်ထုတ်ပြန်တောင်းဆိုခဲ့ပါတယ်တောင်ကိုရီးယားသမ္မတနိုင်ငံလွှတ်တော်အမတ်80ကျော်ကလည်းသူတို့အနေနဲ့2020ရွေးကောက်ပွဲရလဒ်ကိုအသိမှတ်ပြုတဲ့ကြောင်းနဲ့မြန်မာဒီမိုကရေစီရေလှူရှားမှုတွေကိုလည်းထောက်ခံတဲ့အကြောင်းဒီကနေ့မှာပြောကြပါရစေ။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်အောင်လို့ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG အပါအဝင်တိုင်းရင်းသားတွေအားလုံးနဲ့လက်တွဲသွားမယ်လို့လည်းသူတို့ရဲ့ကြေညာချက်မှာကတိပြုခဲ့ကြပါရစေခင်ဗျာ
။ကိုသားညုံပြောပြခဲ့တာပါရှင်။တစ်ဆက်သေးပဲထုတ်လွှင့်ပေးခြင်းနဲ့သတင်းလွှမ်းမှာတော့2020ရွေးကောက်ပွဲမှာမျှော်လင့်ချက်မျိုးစုံနဲ့ဆန္ဒမဲပေးခဲ့တဲ့သူတွေထဲမှာလူငယ်လူလတ်ပိုင်းတွေအများအပြားပါဝင်ပါတယ်အခုရွေးကောက်ပွဲတစ်နှစ်ပြည့်တဲ့အချိန်မှာသူတို့ရဲ့မျှော်လင့်ချက်တွေအတိုင်းအကောင့်ထဲပေါ်နိုင်ပါပြီလား2020နိုဝင်ဘာ10ရက်နေ့ကမဲပေးခဲ့တဲ့မဲဆန္ဒရှင်လူငယ်တွေရဲ့အမြင်တွေကိုတော့မတ်စုမြတ်မွန်ကစူးစီးတင်ပြပေးထားပါတယ်ရှင
်2020နိုဝင်ဘာ10ရက်နေ့ကကျင်းပခဲ့တဲ့ရွေးကောက်ပွဲမှာမဲပေးပိုင်ခွင့်ရှိကြတဲ့လူငယ်လူလတ်ပိုင်းအများအပြားမဲပေးခဲ့ကြတယ်လို့ရွေးကောက်ပွဲလေးလာဆောင်ကြည့်သူတွေရဲ့အစီရင်ခံစာတွေမှာဖော်ပြခဲ့ကြပါတယ်ပုံမကောင်းမွန်တဲ့အနာဂတ်အတွက်မျှော်လင့်ချက်မျိုးစုံနဲ့မဲပေးခဲ့ကြသူတော်တော်များများကဆရာနာတင်ပြီးနောက်ပိုင်းသူတို့အိမ်မက်မျှော်လင့်ချက်တွေအကောင့်ထဲပေါ်နိုင်ဖို့ခက်ခဲသွားတယ်လို့ပြောကြပါတယ်။လက်ရှိနိုင်ငံရေးမတည်ငြိမ်မှုတွေကြောင့်ရှေ့ရေးမရင်ရဘူးလို့ပြောနေကြသူတွေလည်းမနှဲပါဘူး။ကိုယ့်ရဲ့စန္ဒမဲကိုယုံယုံကြည်ကြည်တန်ဖိုးထားပြီးတော့အနာဂတ်ပညာရေးပိုကောင်းစေဖို့အတွက်ကိုဗစ်ကပ်ရောဂါကြားကမဲပေးခဲ့တဲ့ရန်ကုန်မြို့သူတစ်ယောက်ကလက်ရှိအခြေအနေအပေါ်သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
ကိုခက်ခက်ခဲခဲပေးခဲ့တဲ့မဲကိုအခုလိုမျိုးဟိုမတရားမတမောင်မှုနဲ့ဒါမျိုးအနိုင်ကျင့်နေပေါ့ဒီအနိုင်ကျင့်တဲ့ပုံစံမျိုးနဲ့အာဏာသိမ်းတဲ့အတွက်ကြောင့်လို့ခံစားရခံစားချက်ကတော်တော်မှစိုးတယ်နောက်တစ်ခုကဘာလဲဆိုအနာဂတ်ပျောက်သွားတယ်လို့ခံစားရတယ်
2020ရွေးကောက်ပွဲမှာမဲပေးခဲ့ကြသူတွေထဲမှာအသက်18နှစ်ပြည့်ပြီးတဲ့နောက်ပထမဆုံးမဲပေးခွင့်ရသူတွေလည်းပါဝင်ကြပါတယ်။မြန်မာနိုင်ငံကိုတခြားနိုင်ငံတွေဒန်းတူတိုးတက်လာစေချင်လို့မလပြည်ကပထမဆုံးအကြိမ်မဲပေးခွင့်ရတဲ့ဆန္ဒမဲကိုပေးခဲ့ပေမဲ့အာဏာသိမ်းလိုက်ချိန်မှာသူ့ရဲ့မဲတမဲဆုံးရှုံးသွားခဲ့တယ်လို့ခန်းစားရတဲ့အကြောင်းပြောပါတယ်။
မြန်မာနိုင်ငံကပို့ပြီးတော့အဲ့လိုမျိုးပို့ပြီးတော့လည်းဆက်လာလိုက်တော့လုံးနေတဲ့ဟာရလည်းအခုနောက်ပိုင်းမှာတော်တော်များများကဒီအစိုးရလက်ထက်ပြီးသွားတော့မှတော်တော်များများအဲ့လို develop ဖြစ်လာတာလည်းအများကြီးရှိရဲ့ဆိုတော့အဲ့ဒါလည်းသဘောကျလို့ပေးချင်တာပေါ့မျှော်မှန်းခဲ့ရတာရတယ်အဲ့လိုမျိုးပေါ့ဒီထက်ပိုဒီဆိုရတာချက်ပြောရှိနေမယ်ဆိုလို့ရှိရင်ဒီမြန်မာလူငယ်ရောမြန်မာနိုင်ငံရောပို့ပြီးတော့တခြားအဲ့လို international နဲ့အဲ့လိုပို့ပြီးတော့ဂန်းတူချင်နိုင်တယ်ပေါ့အခုချိန်မှာတော့မပေါ်နိုင်တော့ဘူးပေါ့
လူငယ်တွေရဲ့ကောင်းမွန်တဲ့အနာဂတ်အတွက်မျှော်လင့်ချက်ထားပြီးမဲပေးခဲ့တဲ့ကိုရဲညီညီထက်ကတော့တိုင်းပြည်အနာဂတ်ကောင်းလာဖို့လူငယ်တချို့ကြိုးစားနေကြတာကြောင့်သူကတော့မျှော်လင့်ချက်ရှိတယ်လို့မြင်ပါတယ
်ဒီတော့ပြောနိုင်ပါရဲ့เนาะကျွန်တော်တို့ကောင်းမွန်တဲ့အနာဂတ်တစ်ခုရောဖြစ်လာမှာပေါ့ဗျာဒါနဲ့လေကျွန်တော်ပြောချင်တာကတော့အရင်ကြီးတော့မဟုတ်တော့ဘူးပေါ့ကျွန်တော်တို့အရင်ဆုံးတိုင်းပြည်မှာကျွန်တော်ပျက်စီးသွားတဲ့နေရာတွေကကျွန်တော်ခွင့်ပြုပြန်လဲကယ်ဆယ်ရေးကိုပြန်လဲတည်ဆောက်ရေးလုပ်အောင်ပါလို့ဒီငယ်ကလန်တော့အချိန်အများကြီးနောက်ကျသွားတယ်ပေါ့
ခီးသွားလုပ်ငန်းလှုပ်ခဲ့သူတယောက်ကလည်းအခက်အခဲတွေကိုဖြတ်ကျော်ပြီးအရသာအစိုးရအုပ်ချုပ်တဲ့တိုးတက်တဲ့အခြေအနေတွေကိုပြန်ရောက်လာနိုင်မယ်လို့မျှော်လင့်ထားတယ်လို့ပြောပါတယ် NLD အစိုးရရဲ့၅နှစ်သက်တမ်းအတွင်းမှာဖွံ့ဖြိုးမှုနဲ့ပြောင်းလဲမှုကိုခံစားခဲ့ရတာကြောင့်2020ရွေးကောက်ပွဲမှာလည်းကိုယ့်ရဲ့ဆန္ဒမဲကိုယုံယုံကြည်ကြည်မဲပေးခဲ့တယ်လို့ပြောပါတယ
်၅နှစ်တာကာလအတွင်းမှာကျွန်တော်တို့အရန်ကိုလလပေါပါစွာနေထိုင်ခဲ့ရတာတမျိုးရယ်ကျမတို့ခီးသွားလုပ်ငန်းလုပ်တာဖြစ်တဲ့အတွက်နိုင်ငံတကာထိရှုံးမှုအများကြီးရှိတယ်ကျမတို့အတွက်ဆိုရင်အခွင့်လန်းနေအများကြီးရခဲ့တယ်ပို့ပြီးမှတော့ပို့ကောင်းလာမယ်လို့မျှော်လင့်မိမျှော်လင့်ထားတယ
်2020ပြည့်နှစ်ပါတီစုံထွေထွေရွေးကောက်ပွဲမှာတနိုင်ငံလုံးမှာဆန္ဒမဲပေးခွင့်ရှိသူ38တန်းကျော်ရှိပြီးပထမဆုံးအကြိမ်ဆန္ဒမဲပေးခွင့်ရှိသူလူငယ်မဲဆန္ဒရှင်က5တန်းကျော်ရှိခဲ့ပါတယ်။ရွေးကောက်ပွဲမှာ NLD ပါတီကမဲဆန္ဒနဲ့82ရာခိုင်နှုန်းကျော်အနိုင်ရရှိခဲ့ပါတယ်။မဲစင်းအမားတွေစစ်ဆေးတွေ့ရှိတယ်လို့ဆိုပြီးတော့စစ်တပ်က February 1ရက်လွှတ်တော်အစည်းအဝေးတွေစတင်ဖို့စီစဉ်ထားတဲ့နေ့မှာအာဏာသိမ်းခဲ့တာဖြစ်ပါတယ်ရှင်။
မဆူမြင့်မွန်ပြောပြပေးခဲ့ရပါရှင်။ VOA Radio ရုပ်သံအစီအစဉ်တွေကိုမြို့တော်ဝါရှင်တန်ကနေပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။အခုဆက်ပြီးတော့ကချင်ပြည်နယ်ဘက်ကအခြေအနေတွေကိုဆက်ပြီးတော့တင်ပြပေးခြင်းပါတယ်။ကချင်ပြည်နယ်ဟိုပင်မြို့ကလက်ဖက်ရည်ဆိုင်တဆိုင်အတွင်းကိုအမည်မသိလက်နက်ကိုင်အဖွဲ့တစ်ခုကနိုဝင်ဘာ9ရက်တနင်္ဂနွေနေ့ကဝင်ရောက်ပြီးတော့ပစ်ခတ်ခဲ့တာကြောင့်တပ်ငါတော်တပားအပါအဝင်စုစုပေါင်း6ဦးသေဆုံးခဲ့ပါတယ်။ဒီပစ်ခတ်မှုကြောင့်ဟိုပင်မြူကန်တွေထိတ်လန့်စိုးရိမ်နေတဲ့အကြောင်းရန်ကုန်ကပေးပို့ထားတဲ့သတင်းကိုကိုငင်းညာကပြောပြပေးပါမယ်ရှင်
။ကချင်ပြည်နယ်ဟိုပင်မြို့ပြည်တော်စုလမ်းမကြီးဘေးမှာရှိတဲ့ ထူထိုက်ဆန်လဖေးဆိုင်မှာနိုဝင်ဘာလ9ရက်နေ့တနင်္ဂနွေနေ့မနက်၈နိုင်ခွဲဝင်းကျင်ကပစ်ခတ်မှုဖြစ်ပွားခဲ့ပါတယ်။ကားနဲ့ရောက်လာတဲ့တနတ်သမားကဆိုင်ထဲပစ်ခတ်ခဲ့ပုံကိုဟိုပင်ဒေသခံလူက VOA ကိုအခုလိုပြောပါဗျ။တင
်တက်တွေရဆိုရင်တော့ထင်ကောက်ပေါ့။မင်းလေးရံကားအဖြူပေါ့။ဒါခေါင်းဆိုင်မှာရင်ပေါင်းတယောက်ပါတယ်။နောက်ခန်းမှာကဒီတက်တိုင်းလေးတယောက်ပါတယ်ပေါ့။သူတို့ကဒီအဲ့ဆိုင်ရှိကိုကားထုတ်ရပြီးမှပလက်ဖုန်းလေးပုံကမှရှိတဲ့တကားဘက်ကနေမဖွင့်မနေအဲ့လည်းမမရှိတဲ့တိုင်းကိုဖြန့်ပြီးမှကားကိုအကာအကွယ်ယူပြီးမှပြစ်တယ်လို့ကြားတာ။သူတို့မျက်မြင်နေကြော်တဲ့ဟာတော့တယောက်ဆင်းပဲပြစ်တာပါ
။လက်ဖေးဆိုင်ပြစ်ခတ်မှုအတွင်း9ယောက်တိတ်ဆုံးခဲ့ပါဗျ။တော်တော်များများလည်းထိခိုက်ဒဏ်ရာရသွားတယ်လို့သူကပြောပါတယ်
။ထိခိုက်တိတ်ဆုံးမှုအခြေအနေကတော့ဒါ15ယောက်ပဲ။တိတ်ဆုံးတဲ့ဟာက9ယောက်ထဲမှာ18နဲ့ထက်အမျိုးသား3ယောက်အမျိုးသမီး2ယောက်နဲ့ရဟန်းတစ်ပါးပေါ့။အဲ့ကြံရတဲ့10ယောက်ကကြတော့ဆိုင်ရှင်လင်မယားရဲ့သူ့ရဲ့သမီးရဲ့3ယောက်ကျန်တာကတော့ဒီလက်ဖက်တောက်တဲ့လူတွေကနေဒီမှာ9ယောက်ထိခိုက်ဒဏ်ရာရတဲ့လူတွေကတော့အချင်းချင်းပြေးပြေးအကုန်လုံးကိုဒီဟိုပင်ဆေးရုံကိုသူတို့ဆေးဝါးကူတာပေးတာပေါ့ဒီဆေးရုံရတဲ့9ယောက်ကမြကြီးနာဟိုလွှဲပေးလိုက်တာပေါ့
မြကြီးနာဆေးရုံကိုပို့ဆောင်ခဲ့သူ9ယောက်အနက်မှာဒီကနေ့မနက်ခင်းမှနောက်ထပ်တစ်ယောက်ထပ်မံတိတ်ဆုံးသွားတယ်လို့ဒေသခံတွေကပြောပါတယ်ဟိုပင်ဆေးရုံမှာကုသခံနေရသူ3ယောက်ထဲက1ယောက်ကတော့ဒဏ်ရာမပြင်းထန်တာကြောင့်ဆေးရုံကဆင်းသွားပါတယ်ဒီကနေ့တနင်္လာနေ့မှာတော့ဟိုပင်မြို့တွင်အသွာလာနည်းပါးနေသလိုမြို့ကန်တွေအနေနဲ့လည်းစိုးရိမ်ထိတ်လန့်နေကြောင်းအခုလိုပြောပါရစေ။သွား
တော့ကျောင်းတော့ဘုရား။ကဘိုင်းနဲ့ကျဲတဲ့ခုနှစ်ပဲဘိုင်းနဲ့ဈေးလေးပါရီနဲ့၆ပတ်သွားတော့ဘုရား။လူတွေတက်ကြပါစိုးရိမ်စိတ်တူကြီးလာ
တော့ဘုရား။ဒေသခံတွေကတော့ပြစ်ခတ်သူတရားခံကိုဖမ်းဆီးမိတယ်ဆိုတာမကြားရသေးကြောင်းပြောပါရစေ။ဒီအခြေအနေကိုမေးမြန်းနိုင်ဖို့ဟိုပင်ရဲစခန်းကိုဖုန်းခေါ်ဆိုခဲ့ပေမဲ့လည်းဖုန်းလက်ခံဖြေကြတာမရှိခဲ့ပါဘူး။ဟိုပင်မြို့မှာစစ်ကောင်စီလိုလားသူသတင်းပေးအဖြစ်ဆွဆွဲခံရတဲ့အမျိုးသားတအူးနဲ့အမျိုးသမီးတအူးအောက်တိုဘာလ12ရက်နဲ့29ရက်နေ့ကတနက်နဲ့ပြစ်တက်ခံခဲ့ရပါတယ်။အခုထူးထိုက်ဆန်လက်ဖေးဆိုင်ပြစ်ခတ်မှုဟာပြီးခဲ့တဲ့လကတပ်ဖြတ်ခံရမှုနဲ့ဆက်ဆက်နိုင်ကြောင်းသတင်းတွေထွက်ပေါ်နေပေမဲ့လည်းတရားအတည်ပြုနိုင်တာတော့မရှိပါဘူး။ကချင်ပြည်နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ဟိုပင်ကတော့လက်ဖေးဆိုင်ပြစ်ခတ်မှုဟာသူတို့လက်ချက်မဟုတ်ကြောင်းဒါဟာပြူစောထီးတွေပြစ်ခတ်တာလို့စုံစမ်းသိရှိရကြောင်းနဲ့အမြန်ဆုံးအရေးယူဆောင်ရွက်သွားမှာဖြစ်ကြောင်းစာထုတ်ပြန်ထားပါတယ်။ပြူစောထီးဆိုတာကတော့စစ်တပ်လိုလားသူတွေလို့အများအမြင်ခံနေရသူတွေဖြစ်ပါတယ်။ပြူစောထီးဆိုတဲ့အဖွဲ့ကိုဖွဲ့ပေးထားခြင်းမရှိသလိုလက်နက်တပ်ဆင်ထားပေးခြင်းလည်းမရှိဘူးလို့စစ်ကောင်စီကတော့ငြင်းဆန်ထားပါတယ်ခင်ဗျာ
။ကိုငင်းချမ်းပါရှင်။ VOA စီစဉ်တွေကိုလိုင်းတူမီတာ19 25 32တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေသလို VOA ရဲ့ Facebook စာမျက်နှာနဲ့ Website စာမျက်နှာတို့ကလည်းဖန်ယူနာဆင်ကြည့်ရှုနိုင်ပါရဲ့ရှင်အခုတော့ရှမ်းပြည်နယ်ဘက်စစ်ဘေးဒုက္ခသည်တွေအခက်အခဲတွေနဲ့ကြုံနေရတဲ့အကြောင်းကိုဆက်ပြီးတော့တင်ပြပေးချင်ပါတယ်ရှမ်းပြည်နယ်ဖေခုံမြို့နယ်မှာတိုက်ပွဲတွေကြောင့်အိုးရင်စွန့်ခွာဘေးလူရကိုထွက်ပြေးနေရတဲ့ဒေသခံတွေအစားအသောက်ဆေးဝါးနဲ့အဝတ်အထည်တွေအတော်လေးကိုလိုအပ်နေပါတယ်စီဘီဒုက္ခသည်တွေကြားကိုဗစ်ရောဂါလက္ခဏာနဲ့နေမကောင်းဖြစ်တဲ့သူတွေလည်းရှိနေပါသေးတယ်။တိုက်ပွဲဖြစ်ပွားတဲ့ကြေးရွာတစ်ဝိုက်မှာလည်းစစ်တပ်တွေတပ်ဆွဲထားတဲ့အတွေ့စိုးရင်ကြောက်ရွံ့ပြီးတော့နေရမပြောင်းနိုင်ပဲဖြစ်နေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မခင်ပြူထွေးကပြောပြပေးပါရှင်
။ရှမ်းပြည်နယ်ဖေကုံမြို့နယ်ထဲမှာစစ်ကောင်စီတပ်တွေနဲ့ဒေသခံကာကွယ်ရေးအဖွဲ့တွေကြားအော်တိုဘာလကုန်ပိုင်းကလေးကစတင်ခဲ့တဲ့တိုက်ပွဲတွေကြောင့်ကုံဆုံးကြေးရွာအုပ်စုနဲ့ခေါင်းဤကြေးရွာအုပ်စုကထောင်နဲ့ချီတဲ့ဒေသခံတွေနီးစပ်ရာကြေးရွာတွေမှာချွတ်ပြေးတင်းရှောင်နေကြပါဗျ။ဆောင်းတွင်ဝင်လာတာနဲ့အမျှရာသီဥတုကအေးလာတဲ့အတွက်အစာအသောက်စေးဝါးအပြင်ဆောင်းနဲ့အနွေးတွေတွေလည်းလိုအပ်နေတယ်လို့ချွတ်ပြေးတင်းရှောင်နေကြသူတွေကပြောပါဗျ။ဒီဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့ချွတ်ပြေးတင်းရှောင်နေသူကတဲ့ရွာကန်တို့ကဖီဝေကိုအခုလိုပြောပြပါဗျ
။အရင်ရက်ပိုင်းမဲ့ရာသီတုတ်ကွေးများတော့လည်းနည်းနည်းကျန်းလာတယ်များတော်တော်များပါတယ်တရွာဆိုနေ35ရောက်တော့အရင်ကြာကြပါလိမ့
်စစ်ဘေးဒုက္ခသည်တွေအတွက်စားတောက်ကုန်နဲ့ဆောင်းအင်းကြီးအဝတ်အစားတွေကိုဖဲခုံနဲ့လိုက်ကော်ဘက်ကပရိုက်တာအဖွဲ့တွေကနှစ်ကြိမ်လောက်လာရောက်လှူဒန်းပေးထားတယ်လို့ပြောပါတယ်ဒါပေမဲ့ရေရှည်အတွက်အများကြီးလိုအပ်ချက်ရှိသေးတယ်လို့လည်းပြောပါတယ်ပြီးခဲ့တဲ့အောက်တိုဘာလ22ရက်နေ့ကဖဲခုံမြို့အခြေဆိုင်စစ်ကောင်စီရဲ့ကင်းစခန်းတစ်ခုကိုဖဲခုံ PDF တွေကတိုက်ခိုက်ခဲ့ရတာကစပြီးဖဲခုံမြို့နယ်ဘက်မှာတိုက်ပွဲတွေဖြစ်နေတာပါခေါင်းဤကြေးရွာအုပ်စုမှာဆိုရင်နိုဝင်ဘာလ2ရက်နေ့ကစပြီးနိုဝင်ဘာ9ရက်မနေ့ကအထိနေ့စဉ်ရက်ဆက်တိုက်ပွဲတွေဖြစ်နေပါတယ်။လွဲပတာရွာ၊ပူချေရွာ၊ကုံဆုံရွာနဲ့လုံကာရွာတွေနားမှာစစ်တပ်လှုပ်ရှားမှုတွေပစ်ခတ်မှုတွေရှိနေတာကြောင့်ဒေသခံတွေဘေးလွတ်ရာကိုကြောက်ရွံ့ပြီးထွက်ပြေးနေကြပါတယ်။လွဲပတာရွာဘက်မှာလောလောဆယ်တိုက်ခိုက်မှုတွေမရှိဘဲနေနေတာကြောင့်ဒေသခံတချို့ပြန်လာကြတာရှိပါတယ်။ဒါပေမဲ့ အလုတ်ကင်မရှိလို့စားတော့ရေအခက်ခဲဖြစ်ပြီးထမင်းနဲ့မှန်အောင်မစားနိုင်ဘူးလို့လွယ်ပတာရွာသားတူကပြောပါရယ်ချောင်းဆိုးဖျားနာတဲ့သူတွေများလာပြီးတရွာလုံးကြီးပါကိုဗစ်လက္ခဏာလိုမျိုးဖြစ်နေကြတယ်လို့လည်းပြောပါရယ
်မျိုးရွာတန်းဆိုလည်းကိုဗစ်ကြောင့်အဲ့လိုမျိုးလော့ဒေါင်းချတာရှိတယ်ထွက်ပြေးတဲ့နေရာတန်းလည်းအဲ့လိုမျိုးအဆင်မပြေလို့ရှိတယ်ဗျာအခုကိုဗစ်ရွာထဲမှာကိုဗစ်တော့မရှိဘူးဗျကိုဗစ်ဟုတ်သလားတော့ဘယ်လိုပြောတော့ရပြီတုတ်ကွေးလောက်ပဲဗျာတရွာလုံးလုံးလိုအဲ့လိုမျိုးဖြစ်ရကြ
ဒီလိုအခြေအနေတွေဖြစ်နေပေမဲ့ကိုဗစ်ကပ်ရောဂါရှိမရှိစစ်ဆေးနိုင်တဲ့အခြေအနေလည်းမရှိကြဘူးလို့ဒေသခံတွေကပြောပါရယ်။စီးဝါအလုံးလောက်မရှိတာကြောင့်ဒေသခံတွေဟာနေမကောင်းဖြစ်ရင်တော့ကိုနီးကိုဟန်နဲ့ပဲကုသနေကြပါရယ်။စစ်ပေးလို့ရထွက်ပြေးနေကြတဲ့ဒုက္ခသည်အားလုံးကစစ်ပွဲတွေအဆုံးသက်ပြီးကိုယ့်ရဲ့ရွာမှာငြင်းငြင်းချမ်းချမ်းပြန်နေချင်ကြတယ်လို့ပြောနေကြပါရယ်ရှင်
။မခင်ဖြူထွေးပါရှင်။အခုဆက်ပြီးတော့ထိုင်းမြန်မာရှေ့ပြောင်းအလုံသမားတွေနဲ့ပတ်သက်ပြီးတော့တင်ပြပေးခြင်းပါရယ်။ထိုင်းနိုင်ငံအတွင်းတရားမဝင်လုပ်သားတွေဝင်ရောက်တာယုံနေအောင်လို့ရွှေပြောင်းအလုသမားတွေကိုနှစ်နိုင်ငံသဘောတူစာချုပ်လွှာ MOU လက်မှတ်ထိုးပြီးတော့အလုသမား8000လောက်ကိုပထမဆုံးအသုံးနဲ့ခေါ်ယူဖို့စီစဉ်နေပါတယ်။မြန်မာ၊လာအို၊ကမ္ဘောဒီးယား၃နိုင်ငံအလုသမားတွေကို2022စံပိုင်းမှာစတင်ပြီးတော့ခေါ်ယူသွားမယ်လို့ထိုင်းအလုသမားဝန်ကြီးဌာနကပြောဆိုပါတယ်။ VOA သတင်းတောင်မတ်အေးမှသတင်းပေးပို့ထားပါတယ်ရှင်။
ကိုဗစ်ကပ်ဘေးကြောင့်အင်ဒီနာချင်းနယ်စပ်တွေကိုပိတ်ထားတဲ့ထိုင်းနိုင်ငံက2022ခုနှစ်နှစ်စာပိုင်းမှာပြန်ဖွင့်ဖို့ထိုင်းအစိုးရကညှိနှိုင်းထားပါတယ်။နယ်စပ်တွေပြန်ဖွင့်ပြီးရင်နိုင်ငံတွင်းအလုပ်သမားလိုအပ်ချက်ကိုဖြည့်နိုင်ဖို့ MOU နားလည်မှုစာချုပ်လွှာနဲ့မြန်မာ၊လာအို၊ကမ္ဘောဒီးယားစတဲ့သုံးနိုင်ငံကရှေ့ပြောင်းအလုပ်သမားတွေကိုခေါ်ယူသွားမယ်ဆိုပြီးထိုင်းအလုပ်သမားဝန်ကြီးကပြောပါတယ်။ပထမတော့အနေနဲ့အလုပ်သမား8000ခေါ်ယူသွားမယ့်အစီအစဉ်နဲ့ပတ်သက်လို့မြန်မာပြည်သားများရေးပူးတွဲလှုပ်ရှားမှုကော်မတီဥက္ကဋ္ဌဦးမိုးကျိုးကအခုလိုပြောပါတယ်
။ပြောမယ်ဆိုရင်ကျွမ်းကျင်လို့သားရှားပါမှုထိုင်းနိုင်ငံအကြီးခံနေရတယ်။ဒီကိုဗစ်ကာလကလည်း19လရှိလာပြီ။ကျွမ်းကျင်လို့သားရှားပါမှုပြဿနာကြောင့်အဲ့ဒါနဲ့ပတ်သက်ပြီးတော့အလင်းမြန်ဖြစ်တင်းမှုလိုအပ်လာတယ်ဆိုတာကိုထိုင်းဆိုရသဘောပေါက်တဲ့အခါကျတော့လုပ်ငန်းရှင်တွေနဲ့ညှိနှိုင်းဆွေးနွေးပြီးတော့လာမယ့်ဒီဇင်ဘာလနောက်ဆုံးပတ်မှာပထမဆုံးမြန်မာနိုင်ငံကနေပြီးတော့အလုတ်ကဲချက်ပွေး AGC 4ခုနဲ့စတင်ဆွေးနွေးမယ်။ပြီးရင်2022လာဆန်းနှစ်ဆိုင်ပိုင်းဒီမှာမြန်မာနိုင်ငံနေပြီးတော့ Shadow Agency နဲ့ဆက်လက်ဆွေးနွေးပြီးတော့မြန်မာ၊ကမ္ဘောဒီးယား၊လာအိုအလုတ်သမားပထမဆုံး8000သွင်းမယ်။နောက်၄သိန်းထိပြည့်အောင်ဒီ၃နိုင်ငံအလုတ်သမားတွေသွင်းသွားမယ်ပေါ့
။ MOU နဲ့လုတ်သားခေါ်ယူရေးအတွက်ထိုင်းနိုင်ငံကိုဗစ်ကပ်ရောဂါထိန်းချုပ်ရေးဌာနကအတည်ပြုထားကြောင်းထိုင်းအလုတ်သမားဝန်ကြီးကပြောဆိုခဲ့ပါတယ်။ရွှေပြောင်းအလုတ်သမားခေါ်ယူမှုမှာတော့ကိုဗစ်ကာကွယ်ဆေးထိုးနှံပြီးစီးမှုအပေါ်မှာမူတည်ပြီးတော့ခေါ်ယူဖို့ထိုင်းနိုင်ငံဘက်ကရည်ရွယ်ထားပါတယ်။ထိုင်းနိုင်ငံတပ်ပြည်နယ်တွေကစီးပွားရေးဇုံတွေမှာလုံသားလိုအပ်ချက်တွေရှိနေတဲ့အတွက်ခေါ်ယူဖို့စဉ်းစားခဲ့ကြပေမဲ့ကိုဗစ်ကပ်ဘေးကြောင့်တရားဝင် MOU နှစ်နိုင်ငံသဘောတူညီမှုနဲ့သာခေါ်ယူသွားဖို့ဆုံးဖြတ်ကြတာတွေရှိကြောင်းပညာရေးနဲ့ဖွံ့ဖြိုးတိုးတက်ရေးအဖွဲ့ကအလုပ်သမားရေးရာတာဝန်ခံဦးမင်းဦးကလည်းအခုလိုပြောပါတယ်
။ဒီကိုဗစ်ကိစ္စကိုဘယ်လိုထိန်းချုပ်မလဲ။ကဲနာလေနောက်ပြီးတရားမဝင်လာမဲ့ကိစ္စတွေဘယ်လိုထိန်းချုပ်မလဲအဲ့ဒါကြောင့်မလို့သူကတရားဝင်နဲ့ပဲလက်ခံကြမယ်အဲ့ဒါအကြောင်း300ခွဲလိုက်မယ်စေထိုးပြီးသားအသိအောင်ဓာတ်ဥစားပေးမယ်နံပါတ
်၁ပထမအဆုံးအနေနဲ့ခေါ်ယူမဲ့လုပ်သားတွေဟာကာကွယ်ဆေးနှစ်ချိန်ထိုးနှံပြီးသားဖြစ်ရမယ်ပြင်ကာကွယ်ဆေးထိုးပြီးတစ်လပြည့်ပြီးသားအလုပ်သမားတွေဖြစ်ရမယ်ဆိုပြီးပြောပါရယ်အဲ့ဒီအုပ်စုကိုတော့အသိအောင်အုပ်စုဖြစ်သတ်မှတ်ထားပါရယ်ဒုတိယအုပ်စုကတော့ကာကွယ်ဆေးနှလုံးထိုးနှံထားပြီးပေမဲ့သေးထိုးပြီးတလမကြသေးတဲ့လုပ်သားများဖြစ်ပါတယ်။သူတို့ကတော့ဒုတိယဦးစားပေးအဝရောင်အုပ်စုဖြစ်သတ်မှတ်ထားပါတယ်။တတိယအုပ်စုကတော့ကာကွယ်ဆေးတစ်ချိန်ထိုးပြီးသားနဲ့ကာကွယ်ဆေးမထိုးနိုင်ရသေးတဲ့အုပ်စုဖြစ်ပြီးသူတို့ကတော့အနီရောင်အုပ်စုဖြစ်သတ်မှတ်ထားပါတယ်။နေဆက်ဂိတ်တဲ့အဖွဲ့နဲ့အခါမှာတော့ပထမဦးစားပေးအုပ်စုကိုစတင်ခေါ်ယူသွားမှာဖြစ်တယ်လို့လည်းဆိုပါတယ်။ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်ပါမြန်မာအလုပ်သမား3000တက်မနည်းရှိပြီးတရားမဝင်နေထိုင်နေသူတွေတိတ်နေချီရှိနေပါတယ်။ဒီလပိုင်းနေအတွင်းမှာလဲထိုင်းမြန်မာနယ်စပ်လမ်းတွေကနေမြန်မာနိုင်ငံသားတွေဟာအလုတ်ကန်ရှာဖွေဖို့နေ့စဉ်ယာနဲ့ချီပြီးအစုလိုက်အပြုံလိုက်တရားမဝင်နီးလန်းတွေနဲ့ဝင်လာနေကြပါတယ်
။မအေးမှသတင်းပေးပို့ထားတာပါရှင်။ဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်ပြီးတော့ထုတ်လင်းပေးမှာမို့နားဆင်စောင့်မျှော်ကြည့်ရှုနိုင်ပါတယ်ရှင
်။ UA မြန်မာပိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ။ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ App ကို Download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ Logo နဲ့ဖြစ်လို့ ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေ UA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ရှုနိုင်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့တနင်္လာညအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ1925 32တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။အခုဆက်ပြီးတော့တနင်္လာညရဲ့အပတ်စဉ်ကဏ္ဍတွေထဲမှာသတင်းတောင်မတ်စုစီးပွားရေးကဏ္ဍဘလော့ဂါရီပြောသမျှအစီအစဉ်နဲ့တက်တန်အောင်သတင်းလွှာတွေကိုထုတ်လွှင့်ပေးဖို့ရှိပါတယ်။အခုအရင်ဆုံးတော့သတင်းတောင်မတ်စုအစီအစဉ်ကိုတင်ဆက်ပေးခြင်းပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးတော့6လကျော်ကြာကာလအတွင်းနိုင်ငံတွင်းအခြေအနေတွေကဘယ်လိုရှိနေပါသလဲ။လက်ရှိမြန်မာနိုင်ငံရဲ့ဖြစ်ထွန်းမှုအခြေအနေတွေကိုသတင်းတောင်မတ်စုအစီအစဉ်မှာမတ်အေးသန္နာကျော်ကတင်ပြပေးထားပါရရှင
်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတော့6လကျော်ကြာကာလအတွင်းမှာနိုင်ငံတွင်းအခြေအနေတွေဘယ်လိုရှိနေပါလဲ။လက်ရှိမြန်မာနိုင်ငံရဲ့ဖြစ်ထွန်းမှုအခြေအနေတွေကိုသတင်းတောင်မတ်စုအစီအစဉ်မှာပြောပြပေးခြင်းပါတယ်။ကျမဧတနာကျော်ပါနိုင်ငံတွင်းမှာစစ်အာဏာသိမ်းပြီးချိန်ကစလို့ပြည်ရင်းရေးမငြိမ်သက်မှုတွေနေရာတချို့မှာဆက်ပြီးတော့ရှိနေတယ်လို့နိုင်ငံတကာအသိုက်အဝန်းကလည်းစစ်ကောင်စီပေါ်မှာဖိအားပေးတာတွေပြုလုပ်နေတာပါကမ္ဘာလုံးဆိုင်ရာအလုံသမားအဖွဲ့အစည်းတွေကလည်းမြန်မာနိုင်ငံပေါ်မှာဥရောပသမဂ္ဂ EU ကပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေကိုပြန်ပြီးရုပ်သိမ်းပေးဖို့တောင်းဆိုထားပါတယ်မြန်မာနိုင်ငံမှာစစ်ကောင်စီကလူထုကိုတပ်ဖြတ်တာညှဉ်းပန်းတာထောင်ချတာဒီလိုမျိုးလူသားမဆန်တဲ့လုပ်ရက်တွေကို EU အနေနဲ့တုံ့ပြန်ဖို့တာဝန်ရှိတာကြောင့် Industrial All Europe နဲ့ Industrial All Global Union အဖွဲ့တွေကကမ္ဘာတဝန်းကအလုံသမားအဖွဲ့တွေကိုစာတောင်းဆိုလိုက်တာပါမြန်မာနိုင်ငံကအလုံသမားတွေဟာအကြမ်းဖက်မှုတွေဖိနှိပ်မှုတွေနဲ့စစ်အာဏာရှင်ရဲ့ညှဉ်းပန်းမှုတွေအောက်မှာနေထိုင်နေရတာကြောင့်ဒီလိုမျိုးဒီမိုကရေစီမဆန်တဲ့ရက်စက်တဲ့အာဏာရှင်ကိုစစ်ပွားရေးပိတ်ဆို့မှုတွေလုပ်ပြီးဖို့မြန်မာနိုင်ငံတွင်အလုံသမားအဖွဲ့အစည်းတွေကတောင်းဆိုထားတယ်လို့ Industrial All အဖွဲ့ကပြောပါတယ်။မြန်မာနိုင်ငံလုံးဆိုင်ရာအလုံသမားသမဂ္ဂအဖွဲ့ချုပ် CTUM ရဲ့ဘောကော်မတီဝင်ဒေါက်ခိုင်စာကဒီအရေးယူရာရဲ့အကျိုးသက်ရောက်မှုနဲ့ပတ်သက်လို့အခုလိုပြောပါတယ်။
EU ရဲ့ရေးယူမှုက EPA ကိုရုပ်သိမ်းလိုက်မယ်ဆိုရင်ဘာဖြစ်လာနိုင်တယ်လဲဆိုတော့ဒီမြန်မာနိုင်ငံထဲမှာရှိတဲ့ရင်းနှီးမြှုပ်နှံတဲ့သူတွေအနေနဲ့ EU ကိုပစ္စည်းတင်ပို့တဲ့အခါမှာဒါအခွင့်ပေးရမယ်ဆိုတာဖြစ်လာတာပေါ့နော်။အဒီ EPA ကိုရုပ်သိမ်းတယ်ဆိုတာကကုမ္ပဏီတွေမြန်မာပြည်မှာမလုပ်နဲ့တော့ဆိုတဲ့သဘောမျိုးမဟုတ်ဘူး။ကုမ္ပဏီတွေဒီ EU ကိုပစ္စည်းတင်ပို့တဲ့အခါမှာအခွင့်အရင်တော့လုပ်ကင်းလုပ်ခွင့်မရတော့ဘူးဆိုတဲ့သဘောပေါ်တာဖြစ်ပါတယ
်။အာဏာသိမ်းပြီးနောက်ပိုင်းမှာလည်းမြန်မာအထက်ချုပ်လုပ်ငန်းဆက်ပြီးတော့ရပ်တည်ဖို့အတွက်အခက်အခဲဖြစ်နေပြီ။အဲ့ဒီအကျိုးဆက်ကတော့အမျိုးသမီးတွေပို့ပြီးတော့ထိခိုက်နေတာနေရတာပါ။ COVID ကပ်ရောဂါနဲ့နိုင်ငံရေးမတည်ငြိမ်မှုတွေကြောင့်အခုနှစ်ဝက်အတွင်းမှာမြန်မာနိုင်ငံကအလုံသမား2,000ကျော်လောက်အလုံးလက်မဲ့ဖြစ်လာရင်လို့အပြည်ပြည်ဆိုင်ရာအလုံသမားရေးရာအဖွဲ့ ILO ကထုတ်ပြန်ထားပါတယ်။စစ်ကောင်စီရဲ့အာဏာသိမ်းလုပ်ရက်ပေါ်မှာစန့်ကျင်ပြီးတော့နိုင်ငံတွင်းလက်နက်ကန်တော်လှန်မှုတွေလည်းရှိလာသလိုနိုင်ငံတကာကလည်းစစ်ကောင်စီရဲ့အကြမ်းဖက်မှုတွေပေါ်မှာတတိပေးနေရတာရှိပါသေး။ဒါမဲ့လည်းပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲမတမှားမှုတွေရှိခဲ့တယ်ဆိုတဲ့အကြောင်းပြချက်နဲ့အာဏာသိမ်းထားတဲ့စစ်ကောင်စီဘက်ကတော့အာဏာသိမ်းတာအခု6လပြည့်တဲ့မိန်ကွန်းထဲမှာတိုင်းပြည်ရဲ့အာဟာပြည်ရင်းမှာသာရှိသလိုပြည်သူတွေရဲ့အားကိုအားကိုးသွားမယ်လို့စစ်ကောင်စီခေါင်းဆောင်ဗိုလ်ချုပ်မှုကြီးမဲအောင်နိုင်ကပြောသွားပါသေး
။ဒီဘက်ပြည်သူများအနေနဲ့ယခုကာလမှာတော့ကျွန်တော်တို့ဟာနိုင်ငံကိုတိုးတက်အောင်ဝန်ကြီးတည်ငြိမ်အောင်ဝန်ကြီးကျူးစားဆောင်ရမှာဖြစ်ပါတယ်။ဒါဝင်လဲဟလာနိုင်ငံသူနိုင်ငံသားတွေအတိုင်းပြည်ချစ်စိတ်နဲ့ဆောင်ရွက်သားမှုဆိုလို့ရှိရင်မရစားအကြောင်းမရှိပါဘူး။ဒါကျွန်တော်တို့ဘုံမှာလဲနိုင်ငံရေးအရာပေါ့ဗျာ။ဟလာဒီဝေဖန်မှုတွေမျိုးစုံကန့်တတ်မှုတွေမျိုးစုံနဲ့ကျွန်တော်ကြုံနေရတဲ့ကာလဖြစ်ပါတယ
်။ဖေဖော်ဝါရီလတရနေ့အာဏာသိမ်းတဲ့အချိန်ကစလို့ပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲပြတ်သက်နဲ့နိုင်ရခဲ့တဲ့ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ဒေသအသီးစီးမှာရှိတဲ့ရုံးတွေတိုက်ခိုက်ခံရတာကိုလာတာကာလာတွင်မှာအကျိန်50နီးပါးရှိသွားပြီလို့ပါတီရဲ့ပြောခွင့်ရဦးကျော်ထွေးကပြောပါတယ
်။ကျွန်တော်တို့ထပ်မံတည်ပြုလို့ရတဲ့စီးရင်တွေရတော့46ကျိန်ရှိပါပြီ။ဒါမဲ့လည်းထပ်မံစုဆောင်စစ်တပ်နေတုံမှာကျူးလွန်ခံတာများသောတော့မန္တလေးတိုင်းမှာအလုံးစုစုပေါင်း17ကျိန်လောက်ရှိပါတယ်။တိုင်းရုံးထူတွေကိုပဲကျူးကျော်ဝင်ရောက်ဖြည့်ဆည်းခံတာ3ကြိမ်ဖြစ်ပါတယ်။အဲဒီတော့ဖြစ်စဉ်တွေကိုကျွန်တော်တို့လေ့လာကြည့်ရင်စစ်ကောင်စီရဲ့ပုံမှန်144ထုတ်ထားတဲ့အချိန်တွေမှာပဲကျူးလွန်နေကြတွေ့ရပါတယ်
။စစ်ကောင်စီရှေ့လုပ်ငန်းရှင်9ရက်ထဲမှာတော့ဖွဲ့စည်းပုံအခြေခံဥပဒေနဲ့အညီပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲကိုပြန်ကျင်းပပြီးတော့အနိုင်ရတဲ့ပါတီကိုဒီမိုကရေစီစံနှုန်းနဲ့အညီနိုင်ငံတော်ဝင်လွှဲအပ်ရေးဆက်လက်ပြီးတော့ဆောင်ရွက်သွားမယ်လို့ထည့်သွင်းထားတာပါ။ ဒါပေမဲ့ရွေးကောက်ပွဲမှာပြာအချိုးချကိုစားပြုစနစ်ပြောင်းလဲကျင့်သုံးဖို့နိုင်ငံရေးပါတီတွေနဲ့လည်းအခုတောက်ကြစနစ်နဲ့တင်းငွေနေတွေမှာသုံးရက်တိုင်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။ရန်ကုန်မှာကျင်းပတဲ့ဒီဆွေးနွေးပွဲကိုကတ်ရောဂါအခြေအနေကြောင့်မတက်ရောက်ဖြစ်ပေမဲ့ဖိတ်ကြားခံထားရတဲ့လီဆူအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဥက္ကဋ္ဌဦးရွှေမင်းကတော့တိုင်းသားလူနေစုရဲ့အခွင့်အရေးကိုထည့်သွင်းစဉ်းစားပြီးတော့ဆောင်ရွက်ပေးစီလိုတယ်လို့ပြောပါတယ်
။ကျွန်တော်နိုင်ငံရဲ့ဒါအကောင်းဆုံးဖြစ်တည်နိုင်တဲ့ဒီရွေးကောက်ပွဲစနစ်ကျင်းတော့အကောင်းဆုံးပေါ့အထူးသဖြင့်တော့ကျွန်တော်တိုင်းသားလူနည်းစုများခွင့်ရေးမကွယ်ပြောင်းနိုင်ဖို့အတွက်ဒါအထူးဦးစားပေးအနေနဲ့ဒါစဉ်းစားပြီးပြီးတော့အဲဒါစစ်ဆေးဆောင်ရွက်ကြမှဆိုရင်တော့တို့နိုင်ငံတော့အကောင်းဆုံးဖြစ်ပါလိမ့်မယ်ပေါ့ဗျာ
စစ်ကောင်စီအာဏာသိမ်းထားတဲ့ကာလအတွင်းမှာကယောဂါအခြေအနေကြောင့်ဖိတ်ထားရတဲ့အခြေခံပညာသင်ကျောင်းတွေပြန်ဖွင့်ပေးခဲ့ပေမယ့်ပြည်တွင်းရေးမကြိမ်သက်မှုတွေရှိနေလို့ကျောင်းသားကျောင်းသူတွေရဲ့လုံခြုံရေးစိုးရိမ်ပူပန်ပြီးတော့ကျောင်းမလာသူတွေလည်းအများအပြားရှိနေပါသေးတယ်စာသင်ကျောင်းအနီးမလန်းမကန်းနေရာတွေမှာပောက်ကွဲမှုတွေလည်းရှိခဲ့ပါသေး။ဒါ့အပြင်အာဏာသိမ်းပြီးတဲ့နောက်ပိုင်းပြုလုပ်တဲ့အပြောင်းလဲတွေထဲမှာတော့ရုပ်မြင်သံကြားနဲ့အသံထုတ်လွှင့်ခြင်းဆိုင်ရာဥပဒေကိုစစ်ကောင်စီကပြန်လည်ပြင်ဆင်ခဲ့ပါသေး။ဒီပြင်ဆင်မှုဟာပုတ်ကလေးကရုပ်တံလိုက်အတွက်ဖြောပြေးအစီအစဉ်တွေထုတ်လွှင့်ဖို့အခက်အခဲဖြစ်စေပြီးတော့သတင်းမီဒီယာတွေပေါ်မှာပြင်းပြင်းထန်ထန်အပြစ်ပေးဖို့ပြင်ဆင်တာဖြစ်နိုင်တယ်လို့သတင်းသမားတွေနဲ့ဥပဒေရေးရာကြွမ်းကျင်သူတွေကသုံးသပ်ကြပါသေး။အခုလိုမျိုးစစ်ကောင်စီရဲ့အာဏာသိမ်းကာလကိုလာတာတွေမှာပြည်ရလနဲ့ကန်တိုက်ပွဲတွေလည်းပြင်းထန်လာသလိုဒီပုံမှန်နိုင်ငံတကာရဲ့ PRP ပြောဆိုမှုတွေရှိနေပြီးနိုင်ငံတွင်းကယောဂါအခြေအနေနဲ့အလောက်ကန်အဆင်မပြေမှုတွေလည်းများလာလို့လူလူကအခက်ခဲခက်ခဲရုန်းကန်နေရတာကိုတော့အားလုံးလက်တွေ့တွေ့မြင်နေရပါတယ်ရှင်။ဒီမှာအင်တာနက်ကြောပ
ါ။သတင်းတော့မှဆူအစီအစဉ်ပြီးအခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုအလှည့်ပေးခြင်းပါတယ်COVID-19 ကပ်ဘေးရောဂါအခုဆက်ပြန့်နှံ့မှုကြုံနေရတဲ့ကာလမှာအာဏာသိမ်းပြီးတဲ့နောက်မှာနိုင်ငံရေးမတည်ငြိမ်တာပါထပ်ပေါင်းပြီးတော့ကုန်သွယ်ရေးထိခိုက်နေရတဲ့အခြေအနေမှာဒီနှစ်အတွင်းမြန်မာနိုင်ငံပို့ကုန်ပုံငွေပြနေကြောင်းဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကဒီလအစောပိုင်းမင်ကုန်းမှာထည့်သွင်းပြောကြားသွားပါတယ်။ဆီယနာသိမ်းပြီးတဲ့နောက်ပိုင်းပို့ကုန်တွင်းကုန်အခြေအနေတွေနဲ့ပတ်သက်ပြီးတော့စီးပွားရေးလုပ်ငန်းရှင်ဒေါက်တာဆိုးထွန်းကိုဆက်သွယ်မေးမြန်းပြီးဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်သိမ်ကြီးထိုက်ကတင်ပြပေးထားပါတယ်ရှင်။
ဗိုလ်ချုပ်မှုကြီးမြောင်လှိုင်ရဲ့မိန့်ကွန်းထဲမှာဒီမြန်မာနိုင်ငံကပို့ကုန်ဝင်ငွေမှာဒီနှစ်ဘန်ဒါနှစ်အတွင်းမှာပို့လာတယ်ပေါ့နော်အဲ့လိုပြောထားပါတယ်ရှင်ဆရာဆိုတော့အခြေအနေကဘလို့ဖြစ်တာပါဘလို့ကြောင့်ဒီလိုပို့ကုန်ဝင်ငွေပို့တာပါလဲရှင်ဒီကိစ္စကထူးခြားမနေဘူးလားရှင်ဒီမြန်မာနိုင်ငံအခြေအနေနဲ့ဆိုရင
်အဲတို့အဓိကတော့ကျွန်တော်ကအင်ပို့တွေကိုထိန်းချုပ်လိုက်တာပေါ့နော်ကျွန်တော်အဝဆုံးညဇက်ကတည်နေတာပေါ့နော်ဒီယူရီးယားညဇက်ကတော့ကျွန်တော်တို့ကတင်ပို့မှုများတာပေါ့နော်ယူရီးယားနဲ့ဇက်ကိုလည်းကျွန်တော်ကသူပြီးတော့ချိုရီတို့ခေါဆွဲကြောက်တို့ကျန်တဲ့ပစ္စည်းတွေကိုနေဇက်ကတင်းတင်းပေးလိုက်တယ်။ပေးလိုက်တော့အဲ့ဒီဟာတော်တော်ရောကြွားသွားတာပေါ့။ဒါတရားဝင်တော့ဟိုကစီးကတင်းတင်းဝင်ပို့ရတယ်။ဒါပေမဲ့အများစုကတော့နေဇက်ကတင်သွင်းဈေးတက်တာတယ်ဆိုပြီးပြောတော့သူနေဇက်ကတင်းလို့မရတော့ကုန်ပြီးတော့မများတင်သွင်းမှုရောကြွားကြွားသွားတယ်ပေါ့နော်။နောက်ဒုတိယအချက်ကတော့ဒီဥနိုင်ငံနေဇက်ကုန်တယ်ရေးပါကျွန်တော်ကပမာပြရ export ပိတ်ထားပြီးဒီဥဘက်ကတော့တွင်းတာရှိတယ်အခုတော့ဘာသာချားရတဲ့လုံးဝကြီးကျွန်တော်ကပေးလိုက်တယ်ကိုဗစ်ကျမကြီးနဲ့ဆက်ဆက်တဲ့ကိုဗစ်နဲ့ဆက်ဆက်တဲ့ကျမကြီးပစ္စည်းရလွဲတရုတ်နိုင်ငံကတင်သွင်းခွင့်ကျွန်တော်ကပေးလိုက်တာပေါ့နော်နောက်တစ်ချက်ကမော်တော်ကားတင်သွင်းခွင့်ပေါ့နော်ဒါလည်းတော့မော်တော်ကားတင်သွင်းခွင့်ကိုလည်းပေးလိုက်တယ်ကျွန်တော်ကဟိုကားရောင်းစင်တာကားရှိုးရုံးတစ်ခုကိုဈေးနဲ့ဆယ်လို့ပေါ့သတ်မှတ်ပြီးတော့ထိန်းချုပ်လိုက်တယ်ဟောဝန်ထမ်းပါမယ်ဆိုပြီးမှ20အထက်ဝန်ထမ်းတွေပေးတဲ့ဟာကိုလည်းလုံးဝဒါရန်ဆိုင်ငန်းလိုက်တယ်ပေါ့နော်အော်နောက်ဆုံးတစ်ချက်လို့လာတော့ဒီစာအုပ်စီကိုစာအုပ်စီကအရင်တော့လိုးလက်လက်စာအုပ်တွေနဲ့အင်းအင်းလက်စီပေါ့အရင်တော့လိုးလက်လက်တင်းတင်းဝင်ပြီးခဲ့အခုကတော့တစ်လောက်တန်းချင်း5,000ဆိုပြီးတက်မှတ်တယ်တက်မှတ်တဲ့နေရာမှာကိုရာစနစ်နဲ့ပေါ့ကိုမလီဒီ5,000အချိုးကျဖွဲဝေပြီးတော့တင်းတင်းဝင်ပြီးတယ်ဒါအဓိကတော့သူလုံးသွားတာတော့ကျွန်တော်မြင်တာတော့အေးကင်ဘူးပါမစ်တွေကိုထိန်းချုပ်လိုက်တဲ့သဘောလို့မြင်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့ export ဘိုင်းမှာရောအခုဒီတရုတ်ဘင်္ဂလားဒေ့ရှ်နဲ့ဆက်တော့ပြန်ဖွင့်တယ်လို့ကြားပါတယ်ဆရာတခြားဒီတင်ပို့တဲ့အပိုင်းမှာရောပုံမှန်အနေအထားမျိုးပြန်ဖြစ်လာပါပြီလားရှင်အခြေအနေဘယ်လိုရှိပါလဲဆရာ
အဲဒီတင်ပို့တဲ့ဘိုင်းမှာတော့သူကပေးကူတော့သူကအိန္ဒိယနဲ့စာချုပ်ထုတ်တာတော့တွေ့တယ်ငါးနေပေါ့နော်စီတူဂျီစာချုပ်တော့ဒီနေ့တည်းမှာလက်မှတ်ထိုးလိုက်တယ်ပေါ့နော်အော်ပေးရတော့ပုံမှန်တင်ပို့မှုရှိတာစံကတော့လက်ရှိနေထားမှာတော့ဒီဥနယ်ဇက်ကတော့မဖွင့်သေးဘူးเนาะသူတို့လည်းပဲ ပုံမှန်လမ်းကြောင်းတော့ခြံတင်ဖို့မှုတော့ရှိတယ်မင်းလာတူကာလာနိုင်စင်တော့ရောကြပြီမယ်လေသူလည်းနေရတော့မနေဘူးပေါ့နော်တော့အခုနေဆက်အတိတ်ကတော့ခဏဓမ္မတော်တင်ရင်ခိုင်းနေတယ်ဓမ္မတော်ပါတယ်လေဒီပင်ကားလေးနေဆက်ပြန်ဖွင့်လိုက်တယ်ပေါ့နော်
ဟုတ်ကဲ
့တော့ကြောင့်ဗင်္ဂလားဒေ့ရ်ကလည်းကျွန်တော်က export ပဲရှိတယ်။အဘူဗင်္ဂလားဒေ့ရ်ကနေပမာပြီးပြန်ကျင်းတာနေတယ်ပေါ့နော်။ကျွန်တော်တို့ကတော့အစုံပေါ့ဒီဇီးဒီတို့ကျတော်တို့ဒီမယုတ်တို့ဒါတွေကျွန်တော်ကဆေးဘောလေးကကြောက်ပေါ့နော်။ဒါတော့အရက်အစုံပေါ့နော်။ဒါတွေကိုသွားတာများတယ်။တပါးလေးကကျွန်တော်တို့ဒီပြောရင်တော့ဗင်္ဂလားဒေ့ရ်ဖွင့်နေတဲ့ပတ်အတွင်းမှာတော့ဒေါ်လာ6သိန်းကျော်တင်ပို့နိုင်တယ်ဆိုပြီးတော့မှကျွန်တော်တွေ့ရတာပေါ့နော်။ဒါတော့ပြောရရင်တော့ဗျာဒီ H2 ဘိုင်းမှာတော့နည်းနည်းလေးပို့ပြီးတော့သူအားဆိုင်ပြီးလုပ်တာမျိုးတွေတွေ့ဟိုတင်ပို့တော့ထိန်းထုတ်လိုက်တယ်ဒါမှမဟုတ်ခုနအင်ပို့ H4 မှာ H4 ကတာတယ်ဆိုတော့ဟာမျိုးဖြစ်လာတော့
ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ جماعه ဒီကုံသွဲရေးစင်းစရာတွေကိုတွားကြည့်တော့လေဒီထူးထူးခြားခြားပေါ့နော် جماعه ဟိုထူးထူးခြားခြားတွေ့တာကဒီအမေရိကန်ပြည်တော်စုကိုတင်ပို့တာမှလည်းတိတ်ပြီးတော့ကြတာမတွေ့ဘူးဆရာဆိုတော့အမေရိကန်ကိုဗမာမြန်မာနိုင်ငံကနေပြီးတော့တင်ပို့တာဘလို့ပစ္စည်းတွေများရှိပါလဲဆရာ
အဲစားစားပေါ့စားပေါကုန်တို့ရေထွက်ကုန်တို့ရနောက်အထည်လေးပေါ့နော်ဟိုအထည်ဆိုတာကျွန်တော်တို့ဒီထည်ချုပ်ကပို့တဲ့ဟာမျိုးပေါ့နော်အဲ့ဒီတော့ရှိပါတ
ယ်ဟိုတင်သွင်းမှုကိုထိချုပ်လိုက်ပြီးတော့ပို့ကုန်ကိုပို့ပြီးတော့ပို့ဖို့လုပ်နေတယ်ဆိုတော့ဒါကဆရာတို့အမြင်ပေါ့နော်ဟိုတိုးတက်ဖြစ်ထွန်းမှုရှိပါသလားဆရာ
အဲဘာပေါ့ export ကတော့အများကြီးတော့တက်လာတော့မဟုတ်ဘူးဒါပေမဲ့ import ကတော့အများကြီးရောကျသွားတော့ပေါ့နော်သူကနှစ်ချက်ပေါ့သူတို့ဒီ import ပါမယ့်ထိချုပ်တာလည်းပါတယ်ပြည်တွင်းမှာလည်းကျွန်တော်ကပါရှင်းစင်းပါပါပေါ့လူတွေက covid ကိုဒီအနာထိန်းနေတဲ့အတွက်ကြောင့်မလို့ဗန်းကနေငွေထုတ်မရတာကြောင့်လုပ်ငန်းတွေမကောင်းတဲ့အကျကြောင့်မလို့ကျွန်တော်ပတ်ချေးစင်းမို့လူတွေရဲ့သုံးဆွဲတဲ့ပမာဏရော့ကျသွားတဲ့အားဖြင့်ပါတာပေါ့နော်။ဥပမာဆိုပါစို့ကကျွန်တော်တို့ကကိုဗစ်ကြောင့်ဝန်ထမ်းတွေပင်တွေတို့လို့မရအောင်မသွားဘူးဆိုတော့ဒါဝယ်စားတို့ကျန်တဲ့သုံးဆောင်မဝယ်ဘူးပေါ့။နောက်နေဆက်ကလည်းဒါတင်သွင်းတဲ့ဒီခေါဆွဲကြောင့်တို့ကျန်တဲ့ကိုရီတို့ဒါတွေဈေးတက်သွားတယ်။ဈေးတက်သွားတဲ့အခါကျတော့ဝယ်မစားဘူးပေါ့။အရင်တော့နှစ်ထုပ်စားတယ်လူကတစ်ထုပ်ပဲစားတယ်အဲကြောင်းရအားလုံးစုံသွားတာပေါ့ဟုတ
်ကဲ
့ဟိုရင်ဖို့ပြတာအပြင်ဟိုတစ်ခါကလည်းသုံးဆွဲနေတယ်ပါရှင်းစင်းပါပါကြပါရဲပါရဈေးတွေကြီးသွားတဲ့ကြောင့
်ဆရာဒီတရုတ်နယ်စပ်ရောပြန်ဖွင့်နိုင်မဲ့အလားလာပေါ့နော်ကြိုးစားနေကြတဲ့လူတော့ကြားပါတယ်ဆရာတို့ပြန်ဖွင့်နိုင်မဲ့အလားလာရောဘယ်လိုများရှိပါလဲဆရာ
အဲတရုတ်ကတော့သူကလည်းနည်းနည်းလေးရောလူတွေကြတယ်သူကသူ့ကိုစီးရုံပေါ်မှာပြီးတွင်းဖို့တော့သူကနေဖို့ဆိုတဲ့စီးရုံအဲ့ဗမာပြည်ကပစ္စည်းကိုပြန်သွင်းဖို့တော့သူကလက်ရှိဟာအကန့်အသတ်ဖြစ်တယ်။အခုကတော့ဒီကျွန်တော်တို့ချင်းချွေပေါ်မှာတော့ပစ္စည်းလေးမျိုးဗမာဘက်ကသမှုကုန်ရောင်းပေါ့ဘုံချော်တို့ကြံတို့အစရှိသေးပေါ့နော်ဒီမျိုးတော့တင်းတုံးနဲ့ပြေးမယ်ပေါ့သူတော့ကြံတာတော့ခမပြူဗမာကတော့ကျွန်တော်တို့ကအခြေခံကြတဲ့ဆန်တို့သခွဲတို့ပြောင်းတို့ပေါ့နော်ဒါတွေကကျွန်တော်တို့ရဲ့အဓိကတောင်းတယ်ဓမ္မကြီးရဲ့ထွက်ကုန်ဖြစ်တော့ဥစ္စာမပါဘူးဖြစ်တယ်။အဲ့တော့အဲ့ဒီကမှညှိရညှိနေကြတဲ့ဘိုင်းတော့ရှိတယ်ပရမတော်ဒီကလုံးဝဗမာဘက်ကတော့ကွန်မတီဥဒုစီကပစ္စည်းတော့ရောင်းမယ်ပေါ့နော်ဗမာကတော့ဝင်ကြီးကြီးနဲ့ဟိုလေးမျိုးတော့ဒီဥဘက်ကခွင့်ပြုလာဒါကြီးလေးမျိုးကကျွန်တော်ရဲ့အဓိကထွက်ကုန်မဟုတ်အဓိကထွက်ကုန်ကခုနပြောတဲ့ဇကွဲပေါ့နော်ဆန်တဲ့ဆန်ဇကွဲတော့ပူထွက်ဇကွဲနဲ့ပြောင်းနေတဲ့နဲ့လေရထွက်ကုန်နေမပါဘူးပေါ့ဖေးရတို့တေးရတို့အဲ့တော့ဒီရှူးမပြောဘူးဆိုတော့ဒါချက်ပြီးညှိနေတော့လေတော့တော့ခက်ပါတယ်သူတို့ဘက်မှာလည်းခုနကယူနိုက်တီနဲ့အနေနဲ့ကဇကွဲချက်တော့ရှိနေတော့ပေါ့နော်
ဟုတ်ကဲ့ရှင်။ဆရာဒေါက်တာဆွထွန်းအထူးပဲကျေးဇူးတင်ပါတယ်ရှင်ဆရာ
။ဟုတ်ကဲ့ပါ။ဘုရင်ကျေးဇူးပါနော
်။မတ်တင်ကြီးထိုင်ဆက်သွယ်မေးမြန်းထားတာပါရှင်။အခုဆက်ပြီးတော့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။ Facebook လူမှုကွန်ရက်ကုမ္ပဏီကြီးကကုမ္ပဏီနာမည်ကို Meta လို့အမည်ပြောင်းလိုက်ပါတယ်။ online ကဘာထဲမှာဖန်တီးထားတဲ့ကိုဘွားတွေအပြင်ကဘာမှာအတိုင်းဆက်သွင်းနိုင်အောင်ကုမ္ပဏီတစ်ကဖန်တီးသွားမယ်လို့ပြောထားပါတယ်။ Facebook ကိုနာမည်ပြောင်းလိုက်တဲ့ရည်ရွယ်ချက်ဟာတကယ်ပဲဒီလို online ကဘာတစ်ကိုဖန်တီးနိုင်ဖို့ပါလား။မတ်စုမြတ်မွန်က blogger တွေပြောသမျှအစီအစဉ်မှာတင်ပြထားပါတယ်ရှင်။
Reflect who we are and what we hope to build. I am proud to announce that starting today, our company is now Meta.
Our mission remains
the same. ကဘာတဝမ်သုံးဆွဲသူတန်း3000လီပါရှိတဲ့ Facebook ကုမ္ပဏီကြီးကကုမ္ပဏီနာမည်ကို Meta လို့နာမည်ပြောင်းလိုက်ပြီလို့ကုမ္ပဏီအမှုဆောင်အရာရှိချုပ် Mark Zuckerberg က October 28ရက်နေ့ကထုတ်ပြန်ကြေညာခဲ့တာဖြစ်ပါတယ်။ Virtual Reality, Augmented Reality စတဲ့နည်းပညာတွေနဲ့ကိုယ့်ရဲ့ online တဲ့ကကိုဘွားကအပြင်ကဘာမှလို့နေထိုင်သွားလာလောက်ကင်နိုင်မဲ့ Metaverse ဆိုတဲ့ online ကဘာတစ်ကိုတည်ဆောက်ဖို့အတွက်အခုလိုနာမည်သစ်ပြောင်းလိုက်တာလို့ CEO Zuckerberg ကပြောပါတယ်။ Facebook လူမှုကွန်ရက်ကတော့ဒီနာမည်အတိုင်းဆက်ရှိနေမှာဖြစ်ပါတယ်။ဒါပေမဲ့ကုမ္ပဏီရဲ့အာရုံစိုက်မှုကတော့ပြောင်းသွားပြီလို့အခုလိုပြောပါတယ်
။ From now on, we're going to be Metaverse first, not Facebook first.
ကူအစားပြီး Metaverse ကိုပဲရှေ့တန်းတင်သွားတော့မှာဖြစ်ပါတယ် Facebook ကပထမမဟုတ်တော့ပါဘူးအတိတ်ပဲကတော့နောက်ဆိုရင်ကျွန်တော်တို့ဝန်ဆောင်မှုတွေရနိုင်ဖို့ Facebook ကိုတုံးစရာမလိုတော့ပါဘူးကျွန်တော်တို့ရဲ့ကုန်အမှတ်တရစိတ်အစ်တွေနဲ့ဝန်ဆောင်မှုအစ်တွေတွေ့လာတာနဲ့အမျှ Meta အမှတ်တရစိတ်ကိုလူတွေသိလာကြပြီးအနာဂတ်အတွက်ကျွန်တော်တို့ရဲ့ရည်မှန်းထားတာတွေကိုပိုသိလာကြမယ်လို့မျှော်လင့်ပါတယ်ကုမ္ပဏီတစ်ခုဆိုတာထက်အားလုံးဝိုင်းဖန်တီးတဲ့အနာဂတ်တစ်ခုဖြစ်ပါတယ်
Virtual headset, virtual ခေါင်းဆောင် virtual မျက်မှန်တက်လိုက်ရင်ဖန်တီးကဘာတွေကိုကိုယ်တိုင်ရောက်သွားသလိုဖြစ်ပြီးတော့သုံးပတ်မြင်ရုံလုံးကြွမြင်ရမယ့်ကိုယ့်ရဲ့ online ကိုယ်ပွားလှုပ်ရှားဆောင်ရွက်မှုမှန်သမျှကိုယ်တိုင်လုပ်နေသလိုဖြစ်အောင်လို့ Metaverse online ကဘာတစ်ကိုဖန်တီးနေတာဖြစ်ပါတယ် virtual ခေါင်းဆောင်မျက်မှန်တွေတက်ထားရင်အဝေးမှာရှိနေတဲ့အခြားတယောက်ကိုယ့်ရှေ့ရောက်လာသလိုဖြစ်သွားပြီးတော့အဲ့ဒီလူနဲ့စကားပြောနိုင်၊ကစားနိုင်၊အားကစားအတူလုပ်နိုင်တာမျိုးတွေအထိလုပ်နိုင်မယ်လို့လည်းကြေညာထားပါတယ်တကယ်တမ်းအခုလို online ကဘာတွေမှာကိုယ့်ရဲ့ online ကိုဘွားတက်ဝင်လှုပ်ရှားနေသလိုဖန်တီးထားတာမျိုး second life ဆိုတဲ့ computer game ကရှိပူးပါတယ်။ဒါပေမဲ့အဲ့ဒီ second life ကတော့ game ကစားသူက computer ရှေ့မှာထိုင်ပြီးကိုယ့်ရဲ့ online ကိုဘွား avatar ကိုထိမ့်ချုပ်ကစားရတာပါ။ metaverse ကတော့ကိုယ်တိုင်အဲ့ဒီကဘာတွေရောက်သွားသလိုဖြစ်ပြီးတော့ကိုယ်တိုင်လှုပ်ရှားသွားလာနေရသလိုဖြစ်မယ်လို့ Mark Zuckerberg ကိုယ်တိုင်ကဆိုပါတယ်။ Facebook ကုမ္ပဏီဝန်ထမ်းဟောင်းတစ်ယောက်ဖြစ်တဲ့ Francis Haugen ကFacebook ကုမ္ပဏီအကြီးအကဲတွေဟာလူမှုကွန်ရက်သုံးသူတွေကိုဂရုမစိုက်ဘဲကုမ္ပဏီအချို့အမြတ်ယာယီကိုသာရှေ့တန်းတင်ခဲ့တယ်လို့လူသိရှင်ကြားဖွင့်ချလိုက်လို့ Facebook ကုမ္ပဏီနာမည်ထိခိုက်နေချိန်မှာအခုလိုကုမ္ပဏီနာမည်သစ်ပြောင်းလိုက်တာဖြစ်ပါတယ် Francis Haugen ကကုမ္ပဏီတွင်အပြန်အလှန်ပေးပို့တဲ့မှတ်တမ်းတွေကိုချပြပြီးတော့မြန်မာနိုင်ငံအပါအဝင်အမုန်းတရားဖြန့်တဲ့ပြဿနာတွေကို Facebook ကသိနေရတဲ့ကြိုတင်တားဆီးမကာကွယ်ခဲ့ဘူးလို့ American နဲ့ဥရောပလွှတ်တော်တွေမှာထွက်ဆိုပြောကြားခဲ့တာပါအမုန်းတရားဖြန့်တဲ့ကိစ္စတွေမဟုတ်ဘဲ Facebook Instagram လူမှုကွန်ရက်သုံးဆွဲသူတွေအသက်အန္တရာယ်ထိခိုက်နိုင်တဲ့အထိဖြစ်နိုင်တဲ့ကိစ္စတွေကိုကုမ္ပဏီကမျက်ကွယ်ပြုခဲ့တယ်လို့ဝန်ထမ်းဟောင်းကဆွတ်ဆွဲပြောကြားခဲ့ပါတယ်ဒါကြောင့် Facebook အပေါ်အာရုံစိုက်နေကြချိန်မှာကုမ္ပဏီကို Meta လို့နာမည်ပြောင်းလိုက်တာစီးပွားရေးအရာမဟာဗျူဟာကြကြလှုပ်လိုက်တာလို့လေ့လာသူတွေကသုံးသပ်ကြပါတယ်
There's no doubt that I believe Facebook is an extremely innovative company and I have
Facebook ဟာတကယ်ကိုစံသစ်ဖန်တီးနိုင်စွမ်းရှိတဲ့ကုမ္ပဏီတစ်ခုဖြစ်တယ်ဆိုတာကျွန်တော်တန်တရားမရှိပါဘူးကမ္ဘာပေါ်မှာအတော်ဆုံး virtual reality augmented reality နည်းပညာကျွမ်းကျင်သူတွေနဲ့သုံးပတ်မြင့် online ကပါ metaverse ကိုဖန်တီးတည်ဆောက်နေမယ်ဆိုတာကိုလည်းကျွန်တော်တန်တရားမရှိပါဘူးသိပြီးထူးခြားစံကြယ်တာတွေမြင်လာရနိုင်တယ်ဆိုတာလည်းမှန်ပါတယ်လက်ရှိရှိနေတဲ့ app တွေနဲ့ metaverse ခွဲထွက်လိုက်တာလေမဆိုးတဲ့ခြေလှမ်းလို့ထင်ပါတယ်ဒါပေမဲ့ဘဝမှာမကောင်းတာတွေကိုဘေးဖယ်ထားလိုက်ဖုံးကွယ်ထားလိုက်ပြီးကောင်းတာပဲအာယုံစိုက်တော့မယ်လို့လုပ်လို့မရပါဘူးဤပညာကုမ္ပဏီတွေလည်းအဲ့လိုလုပ်လို့မရပါဘူးဝေဖန်ခံရတဲ့ကိစ္စတွေကိုတိတိပပပရှင်းဖို့လိုပါတယ် Zuckerberg နဲ့သူ့ကုမ္ပဏီဘက်ကပြောတာတွေထဲမှာတော့ဒီပြဿနာတွေကိုဘယ်လိုရှင်းမယ်လို့ပြောတာမတွေ့ရပါဘူး
လက်ရှိတန်ဖိုးအမေရိကန်ဒေါ်လာ1 trillion တန်ဖိုးရှိတဲ့ကုမ္ပဏီကို Facebook ကနေ Meta ဆိုပြီးကုမ္ပဏီနာမည်ပြောင်းလိုက်ပေမဲ့ဝင်ငွေရအောင်အထူးကဦးစားပေးတဲ့ကုမ္ပဏီကတော့ပြောင်းသွားမှာမဟုတ်ဘူးလို့လည်းဈေးကွက်လေ့လာသူတွေကသုံးသပ်ပါတယ
် But I think ultimately right now it's still about Facebook and monetization That's what
သူပြတဲ့သတင်းစကားထဲမှာ Metaverse ကိုပဲအာရုံစိုက်တော့မယ်လို့ပြောထားပေမဲ့လောလောဆယ်မှာတော့ Facebook ရဲ့ဝင်ငွေအကျိုးများအတွက်ရဲ့အထူးကပဲလို့ကျွန်တော်ထင်ပါတယ်အထူးကဝင်ငွေရှာဖို့ပါကျွန်တော်လဲကျွန်တော်နာမည်ကိုလီယိုနယ်မက်ဆီလို့ပြောင်းပြီးဘောလုံးဝတ်စုံဝတ်လို့ရပါတယ်ဒါပေမဲ့အဲ့ဒီလိုလှုပ်လိုက်လို့ကျွန်တော်ပရီးမီယာလိဂ်ပွဲစဉ်တွေမှာဝင်ကစားနေသူဖြစ်မတော့ပါဘူးဒါကြောင့်သူတို့လဲနာမည်ပြောင်းလိုက်ပေမဲ့ Facebook က Facebook ပါပဲ
Facebook တုံးပြီးဆိုချိုဖြစ်စင်အောင်လုပ်နေတာတွေကိုမျက်ကွယ်ပြုထားတယ်ဆိုတဲ့ဆွဆွဲချက်တွေဈေးကွက်မှာလွှမ်းမိုးထားတယ်ဆိုတဲ့ပြဿနာတွေအပေါ်စောင့်ကြည့်နေကြတဲ့လွှတ်တော်အမတ်တွေဥပဒေချမှတ်သူတွေကတော့နာမည်သင့်တဲ့ကုမ္ပဏီအပေါ်ပိုတောင်အာရုံစိုက်စောင့်ကြည့်နေလိမ့်မယ်လို့လည်းသုံးသပ်ကြပါတယ်။နိုဗ ెంబ ာ2ရက်ကပေါ်တူဂီနိုင်ငံလစ်ဘွန်မြို့တော်မှာလုပ်ခဲ့တဲ့အင်တာနက်ဆိုင်ရာနှစ်ပတ်လည်ထိပ်သီးဆွေးနွေးပွဲ Web Summit မှာတော့ မက်တာကုမ္ပဏီရဲ့ဒုဥက္ကဋ္ဌနစ်ကလက်ကသူတို့ရဲ့လူမှုကွန်ရက်ပေါ်မှာအချက်အလက်များတွေအမုန်းစကားဖြန့်နာတွေကိုထိထိရောက်ရောက်ကင်တွယ်နေပါပြီလို့အခုလိုပြောသွားပါတယ
် $13 billion over the last few years $5 billion in this year alone $40,000 people
ပြီးခဲ့တဲ့နှစ်ပိုင်းအတွင်းဒေါ်လာ73ဘီလီယံအခုနှစ်တစ်နှစ်ထဲကို5ဘီလီယံသုံးဆွဲခဲ့ပါတယ်ကျွန်တော်တို့ကုမ္ပဏီမှာမတင်တော့တဲ့ post တွေကိုစောင့်ကြည့်ဖယ်ရှားနေသူ4000တိတိရှိပါတယ် Facebook ပေါ်မှာအမုန်းပွားစေတဲ့တင်ပြဖော်ပြမှုတွေဘယ်လောက်ရှိခဲ့သလဲဆိုတာသတင်းစနစ်ပတ်အတိုင်းကျွန်တော်တို့ထုတ်ပြန်ပါတယ်လက်ရှိမှာ 3.35 ရာခိုင်နှုန်းပဲရှိပါတယ်သဘောက news feed မှာမြင်နေရတဲ့ post 1000မှာ5ခုကပဲအမုန်းပွားစေတဲ့ရေးသားတင်ပြချက်တွေဖြစ်ပါလိမ့်မယ်
2019 ခုနှစ်ကရခိုင်ပြည်နယ်မြောက်ပိုင်းကနေရိုဟင်ဂျာတိမ်းတဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်ပြေးရလာအောင်ဖြစ်ခဲ့တဲ့ဘာသာရေးလူမျိုးရေးအခြေခံတဲ့ပဋိပက္ခတွေမှာ Facebook သုံးအမုန်းစကားဖြန့်ကြတဲ့ကိစ္စတွေကြောင့်ပြည်ထနာပိုကြီးစေခဲ့တယ်လို့အစီရင်ခံစာတွေထွက်ပေါ်ခဲ့ပါတယ် Facebook ကုမ္ပဏီဝန်ထမ်းဟောင်း Francis Haugen ကလည်းလွတ်တော်ဂျာနာပွဲတွေမှာဒီအကြောင်းထွက်ဆိုခဲ့ပါတယ် Meta ကုမ္ပဏီဒုက္ကဋ္ဌ Click ကတော့ဒါရီကိုသူတို့ကုမ္ပဏီသင်ကန်းစာယူပြီးပြုပြင်ပြောင်းလဲမှုတွေလုပ်ခဲ့တယ်လို့ဆိုပါတယ်အခုလို Facebook ကနေ Meta လို့ကုမ္ပဏီနာမည်ပြောင်းလိုက်ပေမဲ့ဆွဆွဲခံထားရတဲ့ကိစ္စတွေကိုအသေးအချာမရှင်းသေးရော့ကုမ္ပဏီအပေါ်ထင်နေတဲ့အမဲဆက်ကပျောက်ကွယ်သွားမှာမဟုတ်ဘူးလို့လေးလာသူတွေကပြောပါတယ် Metaverse online ကမ္ဘာသစ်ပေါ်လာဖို့ဆိုပြီးပညာပါပါခြေလှမ်းသစ်လှမ်းလိုက်တာလို့ပဲမြင်ကြပါတယ်ကုမ္ပဏီနာမည်သစ်ဖြစ်သွားပေမဲ့ကမ္ဘာမှာသုံးဆွဲသူတန်း3000နီးပါးရှိနေတဲ့ Facebook လူမှုကွန်ရက်သုံးသူအရေးအတွက်တိတိတသားရော့ကျသွားဖို့မမြင်သလိုအဓိကကြော်ညာတွေကနေဝင်ငွေရနေတဲ့ကုမ္ပဏီရဲ့အကျိုးအမြတ်ကိုလည်းတိတိတသားအပြောင်းလဲဖြစ်စေမှာမဟုတ်ဘူးလို့တွက်ကြပါရရှင်ကျွန်မအဆုမြတ်မှမှာ
မဆုမြတ်မွန်ရဲ့ဘလော့ဂါရီပြောသမျှအစီအစဉ်အပြီးအခုတော့မအေးတနာကျော်အစီအစဉ်တင်ဆက်တဲ့တက်တန့်ရောင်သတင်းလွှာအစီအစဉ်ကိုအလှည့်ပေးပါရစေရှင်
မင်္ဂလာပါရှင်အားလုံးစိတ်လက်ပြောရှင်ပေါ်ပါကြပါစေကမ္ဘာရင်ကျင်းမှုရည်စည်းမှာခေတ်စားနေတာတွေထင်ပေါ်ကျော်ကြားသူတွေနဲ့အနုပညာလောကကသတင်းတူတူတွေကိုတက်တန့်ရောင်သတင်းမှာပြောပြပေးသွားပါမယ်ကျမအေးသနာကျော်ပါအီတလီရဲ့နာမည်အကြီးဆုံးအဝတ်ထည်အသုံးဆောင်တစ်စိတ်တစ်ခုဖြစ်တဲ့ကူချီရဲ့အမှတ်တစိတ်ဖက်ရှင်ရှိုးကိုတော့ Los Angeles မြို့မှာကျင်းပပြီးတော့ခရိုင်းကျင်းပနေကြဖက်ရှင်ရှိုးတွေလို့ကက်ခွတ်စင်မြင်မှာကျင်းပတာမျိုးဖက်ရှင်ရှိုးကျင်းပတဲ့ခန်းမတွေထဲမှာကျင်းပတာမျိုးမဟုတ်ဖ ೇನೆ အဲလီမျိုးရဲ့နာမည်ကြီးလမ်းမဖြစ်တဲ့ Hollywood Boulevard လမ်းမကြီးကိုပိတ်ပြီးတော့ကျင်းပခဲ့တာဖြစ်ပါတယ်ဒီဖက်ရှင်ရှိုးမှာတော့ Hollywood နာမည်ကြီးတွေဖြစ်တဲ့တချိန်က Home Alone ဆိုတဲ့ရုပ်ရှင်ကားမှာအရင်နာမည်ကြီးပြီးတော့1990ပြည်လုံးနှစ်တွေမှာအအောင်မြင်ဆုံးကလေးတယောက်ဆောင်ဖြစ်တဲ့ Macaulay Culkin ကလည်း Model တွေနဲ့အတူမင်းသား Jared Leto တို့လည်းဒီလမ်းမကြီးပေါ်ကဖက်ရှင်ရှောက်လမ်းမှာဝင်လျှောက်ပြခဲ့တာကိုတွေ့ရပါမယ်ဒီ fashion show ကို Gucci Love Parade လို့နာမည်ပေးထားပြီးတော့နာမည်ကြီး TLC တရုတ်ပြားစက်ရုံရှိကလမ်းမကြီးပေါ်မှာနိုဝင်ဘာလ3ရက်ညကကျင်းပခဲ့တာဖြစ်ပါတယ်။ဒီပွဲကိုလမ်းတစ်ဖက်တစ်ချက်ပြည့်နေနေအောင်လာပြီးတော့အားပေးကြတဲ့ပရိသတ်တွေထဲမှာတော့ရုပ်ရှင်ဂီတာအားကစားနေပေဂျုံကနာမည်ကျော်တွေပါဝင်ပါတယ်။ Hollywood နာမည်ကြီးမင်းသမီးတွေဖြစ်တဲ့ Gwyneth Paltrow, Salma Hayek, နောက်ပြီးတော့အဆိုတော်တွေမှဆိုရင်တော့ Miley Cyrus, rapper Will.i.am တို့လည်းပါဝင်တာတွေ့ရပါတယ်။ဒီ fashion show က Hollywood ရဲ့ key hang fashion ကိုအောက်မေ့ပေါ်ပြင်ပြီးဆန်းသစ်ထားတာပါ။ designer Alessandro Michel က Hollywood key hang ရုပ်ရှင်တွေက fashion တွေကိုသဘောကျတဲ့အတွက်ဒီ fashion ရာသီမှာသူကတစ်ချိန်တည်းကရုပ်ရှင်တွေမှာပါသလိုကောင်းမွန်ရဲ့အုပ်ထုပ်တွေ၊ညှက်မွေးကာဝင်တွေ၊တရေတူ jacket တွေ၊ခေါင်းလောင်းပေါင်းတွေ၊ Bible အင်ကြီး၊စိန်သရပူပြောကြည့်ပါ။ဒီလိုမျိုးတစ်ချိန်က Hollywood ရုပ်ရှင်တွေက fashion ပုံစံမျိုးစုံကိုတွေ့ရမှာပါ။ခရမ်းရောင်၊ကျေးဥစင်းရောင်ပန်းရောင်တောက်တောက်ဒီလိုအရောင်တွေအပြင်ငွေရောင်တမနစ်ရောင်ခါဝင်တွေကိုပါတွေ့ရပါတယ်။ဖနက်ဆိုရင်လည်းဟိုတချိန်ကခေတ်စားတဲ့ခုံမြင့်ဖနက်တွေထိတ်ချုံဘုတ်ဖနက်တွေပါပါပါတယ်။ဒီ fashion show မှာတွေ့နေကြ model တွေလိုမျိုးပိမ့်ပိမ့်ရှိရှိတွေကြီးမဟုတ်ဘဲနဲ့ size အရင်သေးတဲ့တွေကိုလည်း model ဖြစ်သုံးထားသလိုအကောင်ကြီးတဲ့ model တွေကိုပါထည့်သွင်းထားတာပါ။မကြခင်ရုံတင်မှာဖြစ်တဲ့ House of Gucci, Gucci K House ဆိုတဲ့ရုပ်ရှင်မှာပါဝင်သရုပ်ဆောင်တဲ့မင်းသား Jared Leto ကလည်းမော်ဒယ်ရင်းနဲ့အတူရှိုးဝင်လျှောက်ခဲ့တဲ့အခါမှာသူက size G ဘေးပုံကုတ်အင်ကြီးကိုအတွင်းကရှဲအင်ကြီးတစ်ချက်မပါဘဲဝတ်ထားပြီးတော့ဘောင်းမီကဇာနာကုတ်လဲတာဘောင်းမီအဖြူဘုတ်ဖနက်အဖြူကိုဖြစ်ပါလေ Hollywood နာမည်ကျော်ရုပ်ရှင်မင်းသား Leonardo DiCaprio ဟာဗြိတိန်နိုင်ငံ Scotland နဲ့ Glasgow မြို့မှာကျင်းပခဲ့တဲ့ COP26 ဥရုယာတီပြောင်းလဲမှုဒါစီရေက ကမ္ဘာ့ခေါင်းဆောင်များထည့်သီးဆွေးနွေးပွဲကိုလာရောက်သွားခဲ့ပါတယ်။အသက်46နှစ်ရှိပြီဖြစ်တဲ့မင်းသားလီယိုနာໂດဟာသူ့ရဲ့အဖွဲ့သားတွေခြံရံပြီးတော့အပြာရောင်ကုတ်အင်ကြီးပေါင်းမိနဲ့ကုတ်အင်ကြီးပေါ်မှာရောင်စုံကွင်းရင်တို့တစ်ခုထိုးထားတာတွေ့ရမှာပါ။သူကပဝင်းကျင်ထိန်းသိမ်းရေးနဲ့ပတ်သက်ရင်တတော်ကိုတက်တက်ကြွကြွလှုပ်ဆောင်သူဖြစ်ပြီးတော့ရှားပါးထရေးဆန်များတရားမဝင်ဖမ်းဆီးရောင်းချတပ်ဖြတ်မှုနှိမ်နင်းရေးနဲ့ပဝင်းကျင်ထိန်းသိမ်းမှုကိစ္စရဲ့တော်တော်များများမှာပါဝင်ပြီးတော့လုပ်ကိုင်နေပါရဲ့2014ခုနှစ်ကဆိုရင်ဥရရာသီပြောင်းလဲမှုတိုက်ဖြတ်ရေးကုလသမဂ္ဂကိုယ်စားလှယ်ဖြစ်တဲ့သူကိုခန့်အပ်ခဲ့တာဖြစ်ပါရဲ့ကမ္ဘာမှာဥရရာသီပြောင်းလဲမှုတားဆီးရေးအတွက်တစ်ပင်တွေကဘလောက်အရေးပါလဲဆိုတာကိုအထောက်အထားနဲ့ဒီ COP26 ညီလာခံကာလသိပ္ပံပညာရှင်တွေတင်ပြဆွေးနွေးမဲ့နေရာတော်ဝင်ရုက္ခဗေဒဥယျာဉ်ရဲ့ကာဗွန်ဂါဒန်သုတေသနဌာနကိုလည်းသူလာရောက်သွားခဲ့ပါတယ်။လီယိုနာໂດဒီကပရီယိုဟာသူ့ရဲ့ Instagram လူမှုကွန်ရက်စာမျက်နှာပါတော့သူ့ကိုသူရုပ်ရှင်မင်းသားပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ဆောင်သူလည်းဖြစ်တဲ့ဆိုပြီးတော့ဒီ COP26 ထိပ်သီးဆွေးနွေးပွဲမတိုင်ခင်လေးမှာပဲသူ့ရဲ့ကိုယ်ရေးအချက်အလက်ကိုပြောင်းတင်ခဲ့ပြီးတော့ #COP26 လို့လည်းရေးထားပါတယ်။နောက်ပြီးတော့သူကအဲ့ဒီနေရာမှာပဲကုလသမဂ္ဂရဲ့ဥရုယာတိပြောင်းလဲမှုလှုပ်ဆောင်ရေးဝက်ဘ်ဆာမျက်နှာကိုလည်း link ချိတ်ပေးထားပါတယ်ရှင် Took my crew to Japan party like Kardashians Took my besties to LA where the girls like to play We put our hoodies on in Philly where we started acting silly Then we headed out to China Taylor said that's where we find it ဒီတက်တောင်ရောင်းတင်းလောအစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညနဲ့အင်္ဂါမနေ့အစီအစဉ်တွေမှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောတန်ရောအပြည့်စုံကြည့်ကြတယ်ဆိုရင်ရုပ်မြင်သံကြားမှာစနေညထုတ်လွှင့်တဲ့ VOA အပတ်စဉ် TV Magazine အစီအစဉ်မှာကြည့်နိုင်ပါတယ်။ VOA မြန်မာပိုင်းရဲ့ online မှာဆိုရင်လည်း Facebook နဲ့ YouTube စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာကောင်းတဲ့နေ့လေးဖြစ်ပါစေနော
်။မအေးတနာကျအစီအစဉ်တင်ဆက်ထားတာပါရှင်။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲရှင် VOA ကနေထုတ်လွှင့်ပေးတဲ့အစီအစဉ်တွေကိုဝေဖန်အကြံပေးလို့ရတယ်တေးသချင်းတောင်းလို့ရတယ်ဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်အခုဆက်ပြီးတော့ဒီကနေ့ညပိုင်းအတွက်သတင်းအကျဉ်းချုပ်ကိုဦးတင်မောင်တန်းကပြောပြပေးပါရှင
်စစ်မှန်ပြီးအားလုံးပါဝင်တဲ့ဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်သွားဖို့အမေရိကန်နိုင်ငံသားကြီးဝန်ကြီးအန်တိုနီဘလင်ကင်ကမြို့သားဒီမိုကရေစီအဖွဲ့ချုပ်ရဲ့တောင်ပြိုကမ်းပြိုရွေးကောက်ပွဲနိုင်နှစ်ပတ်လည်နေ့မှာအာဏာသိမ်းစစ်ကောင်စီကိုတောင်းဆိုလိုက်ပါတယ်။ဥရောပသမဂ္ဂကလည်း NLD ရွေးကောက်ပွဲနိုင်နှစ်ပတ်လည်နေ့မှာကြီးညာချက်ဆောင်ထုတ်ပြန်ပြီးစစ်ကောင်စီရဲ့အာဏာသိမ်းဆိုးရွားအတွင်းဆောင်မှုနဲ့တရားဝင်မှုမြင်ရရှိနိုင်တဲ့အကြောင်းမြန်မာလက်နက်ကိုင်တပ်ဖွဲ့တွေရဲ့လူခွေချိုးဖောက်မှုတွေကိုပြင်းထန်စွာရှုတ်ချကြောင်းအစမတန်အင်အားသုံးတိုက်ခိုက်မှုများနဲ့ရန်လိုမှုများကိုချင်းအဆုံးသတ်ဖို့တောင်းဆိုကြောင်းနဲ့မြို့သားညီညွတ်အစိုးရနဲ့ပြည်သူ့တော်ကိုစားပြုကော်မတီ CRPHO အပါအဝင်အားလုံးပါဝင်တွေ့ဆုံဆွေးနွေးဖို့တိုက်တွန်းသွားပါတယ်နိုင်ငံတော်အတိုင်းအမင်းကဒေါအောင်ဆန်းစုကြည်ဆွဲချက်တင်ခံထားတဲ့တဘာဝဘေးအန္တရာယ်ဆရာစီမံခန့်ခွဲမှုချိုးဖောက်တယ်ဆိုတဲ့အမှုအတွက် NLD နိုင်ငံကဥဝင်ထေပါဝင်တက်တည်ထွက်ဆိုမဲ့သူစင်းကိုဒီကနေ့မှတရားရုံးမှာတင်ပြလျှောက်ထားခဲ့တယ်လို့စုံစမ်းသိရှိရပါတယ်နေစီမချသတင်းတော်များအဖွဲ့အင်္ဂလိပ်လိုအတူအဖြစ် RSS အဖွဲ့ကမြန်မာနောက်သတင်းတောက်မက်ကီဇွန်တွေကိုသတင်းလွတ်လပ်ခွင့်ဆုအတွက်ဆိုပြလိုက်ပါတယ်မြန်မာနိုင်ငံမှာမြေပြင်သတင်းတွေကိုပေးနိုင်အောင်ဆောင်ရွက်ခဲ့တဲ့မက်ကီဇွန်ရဲ့လှောက်ဆောင်ချက်တွေဟာသတင်းလွတ်လပ်ခွင့်အတွက်တတ်သည့်ရှိရှိတိုက်ပွဲဝင်တဲ့သင်္ကေတဖြစ်တယ်လို့ RSF ရဲ့သတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။သဘောတူညီချက်ကိုပြန်လည်အသက်သွင်းမှုဆွေးနွေးနေတာအောင်မြင်ခြင်းလို့ရှိရင်2015ခုနှစ်တုန်းကချုပ်ဆိုထားခဲ့တဲ့သဘောတူညီချက်ကိုပယ်ဖျက်လိုက်မယ်မဟုတ်ဘူးဆိုတဲ့အမှတ်ခံချက်တွေကိုအမေရိကန်ကပေးသင့်တယ်လို့အီရန်နိုင်ငံကတနင်္လာနေ့ကပြောကြားလိုက်ပါတယ်အီရန်မှာသဘောထားတင်မာတဲ့တမ္ပရအီဘရာဟင်ရာရှိကဂျော်လာကတက်လာပြီးတဲ့နောက်ဝိလေချောင်းပါဖြစ်သွားခဲ့တဲ့ဆွေးနွေးပွဲတွေကိုနိုဝင်ဘာ29ရက်နေ့ဗီယက်နမ်မှာအမေရိကန်တို့ပြန်လည်ဆွေးနွေးကြဖို့ရှိပါတယ
်တရင်ချင်းချုပ်ကိုဦးတင်မောင်တန်းပြောပြပေးခဲ့တာပါရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်အတန်ပိုင်းနဲ့ရုပ်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့မီခေးဒူဘင်စကီနဲ့ဖက်စကိုဗိုလာရက်တို့ဖြစ်ပါတယ်ကျမတို့အခုထုတ်လွှင့်ပြီးတဲ့အတန်လွင်အစီအစဉ်ကိုအစီအစဉ်ပြီးပြီးချင်းည10နာရီကနေ17နာရီမှလည်းပြန်ပြီးတော့နားဆင်နိုင်ပါတယ် VOA အစီအစဉ်တွေကိုအားပေးနားဆင်ကြည့်ရှုကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေကျမများသစင်အောင်ပါရှင်
This program has